Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အလင်းဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်ကိုယ်စားလှယ်နေရာအပအဝင်လွှတ်တော်ရွေးကောက်ပွဲတွေမှာ Republican Party ကအနိုင်ရသွားပါတယ်။ Bishop ပြည်မှာရဲ့ Alice Bell ဝန်ကြီးချုပ် Theresa May အစိုးရရဲ့ဥပဒေပြည်ရည်မှန်းချက်တွေပါဝင်တဲ့မင်းငုံတရက်နဲ့ဒီကနေ့ပဲပါလီမန်ကိုဖွင့်လှစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပြီးတော့မှာပါ
။အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ရဲ့မေယူတောင်ကျောတခြားနယ်မြေရှင်းလင်းရာမှာလူလုလှိုင်ကောင်းတဲ့ခိုအောင်းနေတဲ့အကျန်းဖက်သမားလိုယူဆရသူတွေကိုတွေ့ခဲ့တဲ့အကြောင်
းမေယူတောင်ကျောဆိုတာတောင်တောင်ရောက်ပေါက်နေတယ်ပေါ့နော်ဒီတောင်ကျောဒီမှာဒီဒေသကိုစိုးပိုးထားတဲ့တောင်ကျောလေအဲမေယူတောင်ကျောပဲရှိတယ်အဲ့လိုမျိုးစစ်မှားယူရရလဲ
သမရယုံဝင်ကြီးဌာနပြောခွင့်ရရဲ့သတင်းစာရှင်းလင်းပွဲနဲ့အတူနားဆင်နိုင်ပါတယ်နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့အရှိတောင်အာရှအာဆီယံဒေတာရင်းဖိုရမ်မှာဒေတာရင်းပြည်ပခါတွေကြိုတင်ကာကွယ်နိုင်ရေးဆွေးနွေးခဲ့တာအစိုးရနဲ့အပြည့်ရစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကြားဆွေးနွေးညှိနှိုင်းမှုပြင်ဆင်နေတဲ့အချိန်တပ်မတော်နဲ့တိုင်းဒေသနဲ့နှက်ကိုင်းတွေအကြားကတိုက်ပွဲပြင်းထန်နေတဲ့အချိန်နေကရင်ပြည်နယ်အတွင်းကြောင်မီသွေးသုံးလျှက်စစ်တပ်အားစစ်ရုံတိစောက်မှုကိုအရက်ဖက်အဖွဲ့အစည်းတွေကဝိုင်းဝန်းကန့်ကွက်တဲ့ဆိုတဲ့သတင်းလွှာတွေကိုကြားကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့မြန်မာလူထုနဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာအစီအစဉ်တွေရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်လွှတ်တော်သမိုင်းမှာအကုန်ကြအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်ကိုယ်စားနေရာအတွက်ယူကောက်ပွဲပါဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွှတ်တော်ကြားပြတ်ယူကောက်ပွဲမှာ Republican Party ကအနိုင်ရခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲဂုဏ်ယူပြောကြားလိုက်ပါတယ်။ယူကောက်ပွဲရဲ့အဆုံးသတ်ချက်မှာအမေရိကန်ကိုကြီးကြပ်မြင့်မြတ်အောင်လှုပ်ချင်တဲ့သူတွေက9နေရာသတင်းအတူတွေနဲ့အကုန်ကြခံတုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနေရာမှမရခဲ့ဘူးဆိုပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါတကယ်တော့ Republican Party က4နေရာ Democrat ဘက်ကတနေရာအနိုင်ရခဲ့တာဖြစ်ပါတယ်မနေ့ကဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲမှာတော့ပြည်နယ်ဆိုးရွားအရာရှိအောင်တို့ဖြစ်တဲ့ကရန်ဟန်ဒါနိုင်ရခဲ့ပြီးဒီမိုကရက်ကိုဆက်ဂျန်အော့ဆော့ဖ်ရှုံးနေခဲ့ပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်ကလွတ်တော်နေရာကိုလည်း Republican ကိုဆက် Ralph Norman အနိုင်ရရှိခဲ့တာပါ။ဒါမှမဟုတ် Trump အစိုးရရဲ့အဓိကနေရာတွေမှာတာဝန်ပေးခန့်လိုက်တဲ့ Republican ကိုဆက်တွေရဲ့လက်လက်သွားတဲ့နေရာတွေအတွက်ဒီပြည်နယ်ကခုမှရွေးကောက်ပွဲတွေကျင်းပခဲ့ရလဲဖြစ်ပါတယ်။ဒါမှမဟုတ် Trump ရဲ့ Twitter မှာချက်နောက်တစ်ခုမှာတော့ Democrat တွေအနေနဲ့ Republican တွေရဲ့ကျမ်းမာရေးဆဆမှုဥပဒေအခွန်ပြတ်တောက်မှုနဲ့လွန်ကျွေးကိစ္စတွေမှာအတူလက်တွဲဆောင်ရွက်ခဲ့မယ်ဆိုရင်ဒီထက်ပိုပြီးအခြေအနေကောင်းနိုင်တယ်လို့အနောက်ချက်ပင်းနေလို့အလုံးမဖြစ်နိုင်ဘူးဆိုပြီးပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့ငါးလတာအစိုးရတက်တန်းအတွင်းမူဝါဒရေးရာအရေးပါတဲ့ဥပဒေတွေကိုချမှတ်ဖို့ကြိုးပမ်းမှုတွေမှာတော့ဒီမိုကရက်တစ်ရဲ့ဟန်တာမှုတွေကြန့်ကြာအောင်အချိန်ဆွဲထားတာတွေနဲ့ညှင်းဆိုင်နေရတာဖြစ်ပါတယ်
။ဗီဒီရှားဘုရင်မကြီးအဲလီဇဘက်ဟာဝန်ကြီးချုပ်ထရီဆာမေအစိုးရရဲ့ဥပဒေပြုရေးရည်မှန်းချက်တွေပါဝင်တဲ့မေကိုတရက်နဲ့ဒီကနေ့မှပဲပါလီမန်ကိုအစဉ်လာတိုင်းဖွင့်လှစ်ပေးလိုက်ပါတယ်။ဗြိတိန်အစိုးရရဲ့အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့နှစ်ထဲလူထုဆန္ဒခံယူပွဲတရက်နဲ့ဆုံးဖြတ်ခဲ့ပြီးအခုအခါဥရောပသမဂ္ဂ EU တာဝန်ရှိသူတွေနဲ့ဆင့်ဆက်ညှိနှိုင်းနေတဲ့ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကိစ္စရပ်တွေလည်းပါဝင်ပါတယ်
။ My government's priority is to secure the best possible deal as the country leaves the European Union.
ဆိုရအနေနဲ့ EU ကထွက်တဲ့နေရာမှာတက်နိုင်သမျှအကောင်းဆုံးဖြစ်အောင်ဆက်ဆက်ညီနိုင်ရေးဦးစားပေးဖို့ EU ဖွဲ့ဝင်မဟုတ်တော့တဲ့အနာဂတ်ဗြိတိန်နိုင်ငံအတွက်ပါလီမန်အပြင်အုပ်ချုပ်ရေးကဏ္ဍစီးပွားရေးလုပ်ငန်းတွေအပါအဝင်တခြားလူတွေနဲ့အတူလက်တွဲပြီးတော့တက်နိုင်သမျှသဘောတဲ့ဖြစ်အောင်ကြိုးပမ်းဖို့လဲအဆိုရအဖွဲ့ဝင်ဝင်ကြီးတွေတာဝန်ထမ်းချထားတဲ့အကြောင်းအဲလီဇဘက်ဘီမကြီးကမိကွန်းမှာထည့်သွင်းပြောဆိုသွားတာပါဒီဘီမကြီးရဲ့မိကွန်းထဲမှာပါဝင်တဲ့ကိစ္စတွေကိုတော့လွှတ်တော်မှာရှေ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ကြမှာပါအယူကနေထွက်ခွာမဲ့ဗြိတိန်အနေနဲ့လူရမှုကြီးကြပ်ရေးနောက်နိုင်ငံတကာအတိုင်းအဝန်းကပိတ်ဆို့တန်ခတ်မှုနျူကလ িয়ার လုံခြုံရေးလျှာစိုက်ပျိုးရေးအစရှိတဲ့တီးခြားလွတ်လပ်တဲ့မူဝါဒတွေအများပြားချမှတ်ရမှာဖြစ်တဲ့အကြောင်းလေးပြောဆိုခဲ့တာပါအစိုးရအနေနဲ့စီးပွားရေးအားကောင်းလုပ်ပြီးတော့အလုပ်ကံတွေဖန်တီးဖို့နဲ့အခွင့်အရေးတွန်းမြင့်ောက်ခံပြီးအမျိုးသားကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာတွန်းမြင့်သုံးစွဲဖို့ရည်ရထားတဲ့အကြောင်းလေးပြောဆိုသွားပါတယ်နေတိုးမဟာမိတ်အဖွဲ့ရဲ့သတ်မှတ်ချက်နဲ့အညီစစ်ဖက်မှပုံမှန်ရင်းနှီးမြှုပ်နှံဖို့နဲ့ဒီတိုင်းပြည်ရဲ့ဒီအသက်တင်ထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲမှာဖြစ်တယ်လို့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်အကောင့်ထဲဖော်မဲ့လုပ်ငန်းတွေကိုအားပေးသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။စီးရီးယားနိုင်ငံထဲမှာအမေရိကန်ချက်တက်လျင်ဒီစင်းကအင်ကာနီအစိုးရမှပြစ်ချခဲ့တဲ့ ယူအန်နိုင်ငံလို့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းဟာယူအန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကအသုံးပြုတဲ့ယာဉ်တစ်စင်းဟုတ်မဟုတ်အတိပြုနိုင်မှုနီးစပ်နေပြီလို့အမေရိကန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောပါတယ်ပြစ်ချလိုက်တဲ့ဒရုန်းယာဉ်ကိုဆီးရီးယားမှာရှိတဲ့ယူအန်တော်လှန်ရေးပြည်ဆောင်တပ်ရဲ့မြေပြင်ထိ ंछ ုပ်ရေးစခန်းကထိ ंछ ုပ်မောင်းနေခဲ့တာဖြစ်ကြောင်းလည်းအမည်မဖော်လို့သူအမေရိကန်သတင်းအရင်းမြစ်တွေက VOA ကိုပြောဆိုခဲ့ကြတာပါယူအန်ရဲ့မြေပြင်ထိ ंछ ုပ်ရေးစခန်းဟာဟာမာမြို့အနီးမှာရှိတယ်လို့လည်းအမေရိကန်တာဝန်ရှိသူတစ်ယောက်ကပြောပါတယ်အမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ရဲ့ပြောခွင့်ရသူရေတပ်ဖွဲ့ကြီး Jeff Davis ကတော့ IS အစ္စလာမ်စစ်သွေးကြွတွေကိုတက်ခတ်နေတဲ့ဒေသခံတပ်ဖွဲ့တွေကိုအမေရိကန်ကလက်ချင်တင်ချပေးနေတဲ့ Al-Tab မြို့နီးကညမောင်းတပ်ဖွဲ့တွေရဲ့ Scant ခုနီးကိုချင်းကပ်လာတဲ့ Iran နိုင်ငံလို့ Shahed 129 မောင်းသူမဲ့ drone ကိုဒေသစံတော်ကြီး12နာရီခွဲလောက်မှာအမေရိကန် F-15E Strike Eagle ဂျက်တက်လေယာဉ်ကပစ်ချခဲ့တာဖြစ်တဲ့အကြောင်းပြောဆိုကဲပါ UN နိုင်ငံလို့ drone ယာဉ်တစ်စင်းကိုဒီလ10ရက်နေ့မှာတော့ပြစ်ချခဲ့တဲ့နေရာမှာပဲမနေ့ကပြစ်ချခံခဲ့တဲ့ drone ယာဉ်ကိုထပ်မံတွေ့ရှိခဲ့တာလို့လည်းပြောဆိုသွားပါတယ်။ Syria နိုင်ငံအတွင်းမှာ IS အစိုးရတွေကိုချိန်မုံမို့ရည်မှန်းထားပြီးတခြားသူတွေနဲ့ထိတ်တဲရင်ဆိုင်မှုရည်ရွယ်မထားပေမဲ့လည်းအမေရိကန်နဲ့မဟာမိတ်တွေကိုကာဝေးရမှာတော့အမေရိကန်အနေနဲ့လက်တော်နေမှာမဟုတ်ဘူးလို့လည်းပင်ဒဂွန်ရဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောဆိုသွားပါတယ်
။ရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂူလိုက်ပါလာတဲ့ဒီရုရှားလေယာဉ်ဟာဘော်တစ်ပင်လယ်ကိုဖြတ်ပြီးတော့ပြန်တန်းနေတဲ့အချိန်ဒီနေ့မြောက်အတ္တလန္တိတ်နေတိုမဟာမိတ်တိုက်လေယာဉ်တွေကအနီးကပ်ပြန်တန်းလာခဲ့ပြီးတော့အဲ့ဒီနောက်ရုရှားအဆောက်ရှောက်လေယာဉ်တစ်စင်းကကြောင်းဝင်ပြန်တန်းခဲ့ပြီးတဲ့နောက်မှာအဲ့ဒီလေယာဉ်အဝေးကိုပြန်ထွက်သွားခဲ့တယ်လို့ရုရှားသတင်းတွေမှာဖော်ပြနေပါဗျ။နိုင်ငံကရေပိုင်တဲ့ပုံမှာပြန်တန်းနေတဲ့အချိန်ရုရှားကာဝေးဝင်ကြီးလိုက်ပါလာတဲ့လေယာဉ်ကိုနေတိုတိုက်လေယာဉ်တစ်စင်းကချဉ်ကပ်လာခဲ့တာလို့ဆိုပါတယ်။ဒါကြောင့်ဝင်ကြီးလိုက်ပါလာတဲ့လေယာဉ်နဲ့ဒီနေတိုလေယာဉ်ကြားကိုရုရှားတိုက်လေယာဉ်တစ်စင်းကဝင်နေရယူပြန်တန်းပြီးတော့လက်နက်ကိုင်အဆောက်ရှောက်တွေပါတယ်ဆိုတာကိုသတိပေးခဲ့တဲ့အကြောင်းအဲ့ဒီနောက်မှာနေတိုတိုက်လေယာဉ်ပြတ်ထွက်သွားတာဖြစ်တယ်လို့သတင်းမှာဖော်ပြထားတာပါဒီသတင်းတွေနဲ့ပတ်သက်ပြီးတော့နေတိုအဖွဲ့ကတော့သူတို့အနေနဲ့လှုပ်ထုံလုံနေတဲ့အညီလှုပ်ဆောင်တာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ဝင်ကြီးရှိုဂူဟာကာကွယ်ရေးဝင်ကြီးဌာနကတခြားတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲလုပ်ဖို့အတွက်ရုရှားအနောက်ပိုင်းကာလီနင်ဂတ်မြို့ကိုသွားနေတဲ့အချိန်မှာအခုလိုဖြစ်ခဲ့တာလို့ဆိုပါရယ်ဘော်တစ်ပင်လယ်ပေါ်မှာပြန်တန်းနေတဲ့အမေရိကန်စစ်လေယာဉ်အနီးမီတာနည်းငယ်ကွာလောက်အထိရုရှားစစ်တပ်ကတိုက်လေယာဉ်တစ်စင်းပြန်တန်းလာခဲ့တဲ့ဖြစ်ရပ်အပြီးတရက်အကြာမှာပဲအခုဖြစ်ရပ်ကြုံရတာပါရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคโลเมตร25กิโลเฮิรตซ์11965ไคโลเมตร32กิโลเฮิรตซ์9233ไคโลเมตร57กิโลเฮิรตซ์5885สนิทตนูนี่มาไคโลเมตร190กิโลเฮิรตซ์1905รู้เนี่ยว่าทุ่นปีนี่ว่าครับ
เนี่ยอยู่อเมริกันแต่မြန်မာပိုင်းစီစဉ်ရဲ့ဘော်ဒူးနေညဘက်တဲ့နေကိုဆက်လက်ကြီးညာနေပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကဘူရာယုံမှာမနေ့တုန်းကဟန်တားနိုင်ငံရဲ့ဂျက်ဖက်တိုက်ခတ်မှုကြိုးစားမှုတွင်အသေးဖက်စီမိသူဟာအသက်36နှစ်အရွယ်မော်ရိုကိုနိုင်ငံသားဖြစ်ပြီးအရင်တုန်းကဂျက်ဖက်ဝါရားနဲ့ဆက်နွယ်မှုနောက်ကျောင်းရာဆိုရင်မရှိတဲ့သူဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အစိုးရရှေ့နေရုံပြောခွင့်ရသူအဲရစ်ဗန်ဒါဆစ်ကတော့တိုက်ခတ်မှုကြံစည်သူရဲ့အမည်ကိုအတူကောက် OC ဖြစ်ရင်းညွှန်းသုံးဆွဲပြီးစုံစမ်းစစ်ဆေးသူတွေကညာတုန်းကသူ့အိမ်မှာတွားရောက်ရှာဖွေခဲ့တဲ့အကြောင်းလဲဒီကနေ့ပဲသတင်းတော်တွေကိုပြောဆိုသွားပါတယ်။ဘရက်ဆယ်ဘူရာကြီးကမနေ့တုန်းကဖြစ်ဖြစ်အတွင်းမှာတော့တိုက်ခတ်မှုကြိုးစားသူဟာခီးစယ်တွေစုနေတဲ့နေရာအနီးအော်ဟစ်ပြီးလက်စွပ်အိတ်ထဲမှာပါလာတဲ့ဘုံကိုပောက်ခွဲဖို့ကြိုးပမ်းခဲ့တာဖြစ်ကြောင်းအာဏာပိုင်တွေပြောဆိုထားတာပါဒီနောက်မှာတော့ဘူရာယုံပလက်ဖောင်းဘက်ကိုထွက်ပြေးသွားပြီးဘူရာယုံမှန်ရဲ့နောက်ကိုလိုက်နေတဲ့အချိန်မှာပဲအင်ရိုက်တန်တွေ gas တန်းငွေဘူးတွေနဲ့လူတွေကိုထိခိုက်အောင်ရည်ရွယ်ထားတဲ့လက်ကန်အိတ်ထဲကဘုံဟာပြင်းပြင်းထန်ထန်ပောက်ခွဲသွားခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီနောက်မှာတော့စစ်သားတယောက်ကတနက်နဲ့ချက်ပေါင်းများစွာဖြစ်ခတ်ခဲ့တဲ့အတွက်နေရာမှာရင်ပွဲချင်းပြီးတည်ဆုံသွားခဲ့တာပါတိုက်ခတ်သူရဲ့ကိုပေါ်မှာတော့အသေးခံဘုံးတွေပတ်ထားတာမျိုးမရှိဘူးလို့လည်းအစိုးရရှင်းနေရုံပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ခီးသွွားတွေတိတ်မများသေးတဲ့အချိန်ဒေသစံတော်ရဲ့ည9နာရီမတိုင်ခင်ဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာတော့ထိခိုက်ဒဏ်ရာသူမရှိခဲ့ပါဘူး။အင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာတော့ဘူရာယုံအတွင်းကအသေးစားမီးလောင်မှုတစ်ခုဖြစ်နေတာကိုတွေ့ခဲ့ကြရပါတယ်။အခင်းဖြစ်ပွားခဲ့တဲ့ဘူရာယုံအပြင်ဘရက်ဆဲရင်မြင်းနဲ့ခီးသွွားတွေအသွားလာများတဲ့အနီးနားကဘရင်နန်းတော်တွေမှာပါဘေးလွတ်ရာပြောင်းရွှေ့မှုတွေကိုလည်းလုပ်ခဲ့ကြရပါတယ်။2015နိုဝင်ဘာလထဲမှာတော့ဘရက်ဆဲခြေဆိုင်အစ္စလမ်ဆွေရဝါရီတွေကပြစ်တဲ့နိုင်ငံပဲရစ်မြို့မှာလူပေါင်း130လောက်တစ်ဆုံခဲ့ရတဲ့တိုက်ခတ်မှုတွေကိုကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်ဂျီယံနိုင်ငံမှာလွန်ကျွန်ရေးအတွက်အထူးသတိထားစောင့်ကြနေရလဲဖြစ်ပါတယ်
။ဆော်ရီယာရီပြည်ဆယ်မန်ဟာအသက်32နှစ်အရွယ်သူ့ရဲ့သားဖြစ်သူမိုဟာမက်ဘင် ဆယ်မန်ကိုသူ့ရရဆက်ခံပဲအင်ရှိဆန်မင်းသားနေရာတူပေးလိုက်ပါတယ်။ဒီချိန်ထဲမှာလည်းဒီကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရောတိုင်းပြည်ရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုအကျိုးပေးမှုတွေမှာကြီးကြပ်ဖို့အတွက်လည်းတာဝန်ပေးလိုက်ကြပါ။ Sorry အစိုးရအဘော SPA သတင်းဌာနကနေတဆင့်ဒီကနေ့ထုတ်ပြန်တဲ့အမိတ်ဒီဂရီထဲမှာအခုလိုခန့်အပ်တဲ့အကြောင်းကိုကြေညာလိုက်ကြပါ။အရင်အင်ရှိဆန်မင်းသားလည်းဖြစ်နောက်ဘင်ဆယ်မန်ရဲ့တူလည်းဖြစ်တဲ့မိုဟာမက်ဘင်နယက်ကိုတော့ပြည်ထရေးဝန်ကြီးယာရုအပါအဝင်သူ့ရဲ့ဒီယာရုတာဝန်တွေကနေအနားပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်ဒုတိယအင်ရှိဆန်မင်းသားဖြစ်ခဲ့တဲ့မိုဟာမက်ဘင်ဆယ်မန်ဟာအခုဆိုရင်တော့ဆော်ရီနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ဖြစ်လာတော့မှာပါ။သူဟာအီရန်နိုင်ငံကကြောထောက်နောက်ကပေးထားတဲ့ဟူဒီတပုံတွေနဲ့တိုက်နေတဲ့စစ်ပွဲမှာယမင်ဆူရဘက်ကနေတိုက်ပေးနေတဲ့ sorry ဥဆောင်တဲ့ညွတ်ပေါင်းဖွဲ့ရဲ့တိုက်ခိုက်မှုတွေကိုဥဆောင်ကုတ်ကဲနေတဲ့သူလည်းဖြစ်ပါတယ်။အခုနောက်ဆုံးအပြောင်းလဲကတော့နိုင်ငံတော်တစ္ဆာကကောင်စီလိုလူသိများတဲ့တော်ဝင်မိသားစုတွေနဲ့ဖွဲ့စည်းထားတဲ့ကောင်စီအဖွဲ့ဝင်34ယောက်ထဲမှာ31ယောက်ကထောက်ခံအတည်ပြုခဲ့တာဖြစ်တဲ့အကြောင်းလဲ sorry အစိုးရသတင်းမှဖော်ပြထားပါတယ်။Sorry ဘင်ဆယ်မန်ဟာသူ့ရဲ့ဒီအဖေတူအမေကွဲအကူဘရင်အဗ်ဒူလာနဲ့ရွာဆန်သွားပြီးတဲ့နောက်2015ခုနှစ်မှာနတ်တဲ့အာဏာရလာခဲ့တဲ့သူဖြစ်ပါတယ်ရှင်။
ဒီနေ့နောက်မှတမိုင်းဝင်စီးပွားရေးညီလာခံတရားကျင်းပဖို့ရှိနေတဲ့ဗီယက်နမ်နိုင်ငံမှာအတိုက်ခံနေပေါ်တပါတီကွန်မြူနတီအစိုးရရဲ့ဖိနှိပ်မှုတွေကြောင့်စီးပွားရေးမှာမထင်မဲ့ပဲတည်ငြိမ်မှုရလာတဲ့အတွက်နိုင်ငံရေးရင်းနှီးမြှုပ်နှံသူတွေသဘောကျနေရလို့အကဲခတ်တွေပြောပါရယ်2015ဇန်နဝါရီလကစလို့2019ဧပြီလအထိလူခွင့်ရေးလှုပ်ရှားသူတွေဘလော့ဂါတွေကိုအရက်ဝယ်လုံခြုံရေးအာဏာပိုင်တွေကကိုတိလက်ရောက်ရဲနေတဲ့အဖြစ်ဖြစ်36ခုဖြစ်ပွားခဲ့ပြီးအပြည့်အထန်ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တဲ့အကြောင်းနယူးယောက်ခြေဆိုင် HR လူခွင့်ရေးလှုပ်ရှားမှုအဖွဲ့ကလည်းတင်းနေနေတုန်းကပြောဆိုထားတာပါဒီထက်ကတချို့ကတော့ပအဝင်ချင်းထိန်းသိမ်းရေးဒါမှမဟုတ်လူခွင့်ရေးခြေနေတွေတိုးတက်အောင်ဆန္ဒပြတောင်းဆိုမှုတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်အကဲခတ်တွေကတော့ဖိနှိပ်မှုတွေကိုပြပရင်းနှီးမြှုပ်နှံသူတွေနဲ့ပြည်တွင်းကစီးပွားရေးတိုင်းဝန်ချာမှာလက်လူရှူထားကြပြီးပြပရင်းနှီးမြှုပ်နှံမှုတွေပေါ်အထူးကမိကိုအားထားပြီးအရှင်ဟုန်ကောင်းကောင်းနဲ့တိုးတက်နေတဲ့စီးပွားရေးပေါ်ချင်းချောက်မှုတွေကိုဖယ်ရှားမဲ့အစိုးရရဲ့လိုရက်တွေကိုလည်းလက်ခံနေကြပုံရတယ်လို့ပြောဆိုခဲ့ကြပါတယ်အနော်မြို့မှာရှိတဲ့မဲကောင်စီးပွားရေးအဖွဲ့ရဲ့စီးပွားရေးအရာရှိချုပ်အတန်မကတ်ဒီကတော့စီးပွားရေးသမားတွေအနေနဲ့တည်ငြိမ်တဲ့အခြေအနေကိုသဘောကျနေပြီးကျင့်ဝတ်တစ်ခါအရာရောဒီမိုကရေစီရှုထောင့်ကပါကြည့်မယ်ဆိုရင်မလုပ်တဲ့ကိစ္စတွေကိုစီးပွားရေးအတိုင်းဝန်ချာကလက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါ။ဗီယက်နမ်နိုင်ငံကနိုဝင်ဘာလနဲ့ကျင်းပမဲ့အာရှပစိဖိတ်ထိပ်သီးစီးပွားပွဲအပတ်ညီလာခံမတိုင်ခင်အတိုက်ခံဆန့်ကျင်လို့ရှာမှုတွေကိုဖိနှိပ်ဖို့ရည်ရွယ်ထားဝင်ရတယ်လို့လည်းအကဲခတ်တွေခံမှန်းနေတာပါ။အပတ်ညီလာခံကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံပေါင်း20လောက်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်
။ယင်းဤမြို့နယ်သူတွေရဲ့ဖိအားပေးမှုတွေကိုကြုံနေရတဲ့ဥပါအငားရင်ဝန်ဆောင်မှုကုမ္ပဏီပူးတဲ့တည်ထောင်သူ Travis Kalanick ဟာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်အဖြစ်ကနေနှုတ်ထွက်လိုက်ပါပြီ။ဥပါအနေနဲ့ဒေသဆိုင်ရာအစိုးရစီမံစည်းကမ်းစက်မှတ်သူတွေကိုမမမကန်အချက်လက်တွေပေးခဲ့တယ်လို့ဆိုပြီးတော့စုံစမ်းစစ်ဆေးခံနေရချိန်မှာပဲကုမ္ပဏီရုံးခန်းတွေအတွင်းမှာလည်းလိမ်မိန်ဆိုင်ရာအရာနှောက်ယှက်စော်ကားတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့ကြိုးစားနေရတဲ့အချိန်မှာပဲ Mr. Kalanick နှုတ်ထွက်တာဖြစ်ပါတယ်ရှင်
ဘုရုနှစ်ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေစက်တိုက်ထုတ်လွှင့်ပါမယ်ရှင်။ရခိုင်ပြည်နယ်မောင်တော်ဒေသဘက်ကမေယူတောင်ချောမှာလုံခြုံရေးတပ်ဖွဲ့ကရှင်းလင်းနေကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါတယ်တောတောင်ထူထပ်တဲ့ဒေသတွေမှာလက်နက်ကင်တွေဟာလှိုင်းကောင်းတူနေထိုင်နေကြသလိုဒေသခံတွေကိုလည်းအတင်းအကျပ်လက်နက်ကင်သင်တန်းတွေပေးနေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာဦးစော်ထေးကပြောပါတယ်အခုမှဆိုရင်ဖမ်းဆီးထားသူပေါင်း600ကျော်ရှိပြီးရင်ဆိုင်တိုက်ပွဲအတွင်းအသေးဖမ်းဆီးရမိသူတွေလည်းရှိတယ်လို့ဆိုပါတယ်ဒီအကြောင်းကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလာနေတဲ့အနေအထားကိုတားဆီးဖို့မေယူတောင်တန်းနေဘော်ကလက်နက်ကင်တွေကိုအောင်ရစခန်းတွေကိုလိုက်လံရှင်းလင်းနေကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ဒေးကပြောပါရယ်ဒါ့အပြင် ARS လက်နက်ကင်အဖွဲ့ဗန္ဓာရေးတာဝန်ခံဆိုသူကိုလည်းမကြခင်ကဖမ်းဆီးရမိထားတယ်လို့တခြားဖမ်းဆီးရမိသူတချို့ကလည်းမေယူတောင်တန်းနေဘော်မှာဒေသခံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့လက်နက်ကင်တန်တန်းတွေပေးနေတာလို့ပြောကြားကြောင်းဦးစော်ဒေးကပြောပါရယ်
ဖိလစ်ပိုင်လိုဘာလို့မှဆိုအခုလက်ရှိကြုံတွေ့နေတဲ့အနေအထားမျိုးပေါ့နော်ဒီလိုမျိုးတိုက်ခိုက်နေတဲ့အထိဖြစ်နေတယ်ဘာကြောင့်လဲဆိုတော့ရွာတိုင်းရွာတိုင်းမှာတို့ရဲ့ဟိုအမာခံပေါ့နော်တို့တို့လေ့ကျင့်ပြီးသင်တန်းပေးထားတဲ့လူတွေရှိနေပြီအဲ့ရှိရနေပြီးတော့ဆက်ပြီးတော့အချိန်မရွေးပေါ့နော်အဲလက်နဲ့ခရံကျန်တဲ့ပံပိုးမှုနဲ့လုပ်လိုက်မယ်ဆိုရင်ကျွန်တော်မောင်တော်ကအချိန်မရွေးအဲအချမ်းဖက်တိုက်ခိုက်နေတဲ့ပေါင်းကူးချေကိုဖြစ်သွားနိုင်တယ်ဆိုတော့ကျွန်တော်တွေ့ရတယ်မေယူတောင်ကျောဆိုတာဟိုတောင်တောင်ရောက်ပေါက်နေတယ်ပေါ့နော်ဒီမှာဒီဒေသကိုစိုးပိုးထားတဲ့တောင်ကလည်းအဲမေယူတောင်ကျောပဲရှိတယ်
လွန်ခဲ့တဲ့ဖေဖော်ဝါရီလလောက်ကစလို့ဒေတာရင်းနေမီရှင်းလင်းမှုတွေလောက်တာမှာတက်မတော်အနေနဲ့မပါဝင်တော့ပဲနေကြောင်ဆောင်ရက်တက်ဖွဲ့နဲ့နေမီကန်ရက်တက်ဖွဲ့တွေကသာတာဝန်ယူဆောင်ရွက်ခြင်းအတွင်းအကြမ်းဖက်တိုက်ခိုက်ဖို့ရွာသူရွာသားတွေကိုတင်းနှံနေပြနေတာလို့ဥစောထေးကပြောပါတယ်ဒီလိုဒေတာရှင်းလင်းမှုတွေလောက်ရမှာအကြမ်းဖက်ခုခံမှုတွေရှိခဲ့တယ်လို့ဒေတာကန်ရွာသားတချို့လည်းတက်ပြတ်ခံရကြောင်းသူကပြောပါတယ်အဲဒီဒေတာကန်အစွန်ရောက်တဲ့နေ့နိုင်ငံတကာကအစွန်ရောက်အကြမ်းဖက်အဖွဲ့တွေနဲ့လည်းဆက်ဆက်မှုရှိနေတာကိုဥစောထေးကအခုလိုထောက်ပြပါတယ
်ကျွန်တော်တို့ဒီအာရှဒေတာမှာအကြမ်းဖက်တွေဟိုထွက်ပေါ်လာတယ်ဆိုတာပါကစ္စတန်မှာ training တွေပေးတယ်လို့ပါလို့ရှိတယ်အဲ့မှာလည်းတကယ် al-Qaeda လို့ပါလို့ရှိတယ်ပေါ့နော် al-Qaeda network ရှိတယ်အဲ့ al-Qaeda အခုဒီဘက်မှာဆိုရင်ကျွန်တော်တို့ကအရှေ့လေဘက်မှာဆိုရင် ISIS ရှိတယ် ISIS network ရှိတယ် ISIS network ကအခုဖိလစ်ပိုင်လို့ပါလို့ဒီကျွန်တော်ဆက်လာပြီပေါ့နော်ဒါပေမဲ့ဒီဘက်မှာ al-Qaeda ကသူတို့နှစ်ခုကမတူသို့တော့အဲ့အရာတွေကိုဆက်ဆက်ပြီးလုပ်တဲ့လူတွေကတော့တွားပြီးတော့တူနေတာပေါ့နော်အဲ့အဲ့လိုတော့ရှိတယ်ပြပဆက်ဆက်မှုရှိလားပြောရင်တော့ရှိတယ်ငွေကြေးရတော့လည်းကောင်းဒီ ideology အပိုင်းရတော့လည်းကောင်းဆက်ဆက်မှုရှိတယ်
ဒါပေမဲ့လည်း Arakan Rohingya Salvation Army အဖွဲ့ကတပ်မှုကြီးအတ္ထဦးလာနဲ့ writer သတင်းဌာန online ပေါ်ကနေတင်ပြလို့တဲ့ရုပ်သက်မေးမြန်းခဲ့မှာနိုင်ငံသားက IS သတိကြအဖွဲ့နဲ့ဆက်ဆက်မှုမရှိဘူးလို့သူကညင်းဆိုခဲ့ပူပါတယ်ဒီကနေ့အချိန်ထိဖမ်းဆီးရမိသူပေါင်း62ယောက်ရှိပြီးစစ်ဆေးမှုအပြီးလွတ်ပေးခဲ့သူအချို့ရှိပေမဲ့အမှုရင်ဆိုင်နေရဆဲဥယျာဉ်593ယောက်ရှိတယ်လို့လည်းဦးစော်ထေးကပြောပါတယ်ခင်ဗျာ
ကိုအောင်အောင်စူးစီးတင်ပြသွားတာပါရှင်အစိုးရနဲ့အပြည့်ရစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကြားညှိနှိုင်းဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်မှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာတော့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနေပါတယ်။လက်တလော့တိုက်ပွဲပြင်းထန်နေတာကကချင်ပြည်နယ်အတွင်းမှာဖြစ်ပြီးရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကျင်းပပြီးတလအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအထူးသဖြင့်ကချင်ပြည်နယ်တနိုင်းဒေသဘက်မှာတိုက်ပွဲတွေပြင်းထန်နေပါတဲ့ဒီတိုက်ပွဲတွေဟာဒေသအစောပိုင်းကစတင်လာခဲ့ရာကရွှေနဲ့ပရင်မော်တွေကရွှေပြောင်းလုပ်သားတွေကို15ရက်နေ့မှနောက်ဆုံးထထွက်ခွာဖို့တတိပေးပြီးတဲ့နောက်မှာပုံမူပြင်းထန်လာတာဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုဖားကန့်ဒေတာအခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်ရင်း6ရဲ့တပ်ရင်းမှုကအခုလိုပြောပါတယ်
တနိုင်းတော့ဒီမနေ့တကြိမ်ဒီမှာလောနာမှာတကြိမ်တိုက်ပွဲဖြစ်တယ်ဆိုတော့မနေ့9နာရီလောက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ဟာကြားတယ်ခင်ဗျာမနေ့သေးရသေးတော့မှအဲ9ချိန်ဖြစ်တယ်လေသူကတော့အဲ့ဒီဟိုတနိုင်းလမ်းပေါ့နော်
အင်္ဂါနေ့ကမိုးကောင်းမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ဇွန်လဇန်ပိုင်းကစတင်ပြီး KIA တပ်မဟာနှင့်နယ်မြေဖားကတ်နဲ့တနိုင်းဒေသဘက်မှာတိုက်ပွဲအကြိမ်30ကြော်လောက်ဖြစ်ပွားခဲ့ကြောင်းပြောပါတယ
်တိုက်ပွဲဖြစ်တာတော့နည်းနည်းကြာလာပြီးကျွန်တော်တို့ဒီလဇန်ပိုင်းတော့ကနေစပြီးဖြစ်တာကျွန်တော်တို့ဘက်မှာတော့အဲ9ကြိမ်လောက်ပဲကျွန်တော် area မှာတော့9ကြိမ်လို့ဖြစ်တယ်ခင်ဗျာဒီ24နဲ့ဒီတနိုင်းလမ်းဘက်မှာများတယ်အဲ့ဒီဘက်မှာပဲတိုက်ပွဲကစိတ်တယ်ခင်ဗျာအဲသူတို့ဘက်တော့ကျွန်တော်ရှင်နဲ့အချင်း30အထက်တော့ရှိတော့ပြီခင်ဗျာ
ဒီတိုက်ပွဲတွေကြောင့်ရွှေနဲ့ပြင်းမော်တွေကထောင်ထဲချတဲ့လူသားတွေအပြင်အင်ဂါဂါနမ်ခန်းနဲ့ကော်ရာရွာကရွာသားတွေပါထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်းအင်္ဂါနေ့က TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတဲ့တိုက်ပွဲအခြေအနေကို TNLA တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတဲ
့မင်းကတော့ကုတ်ခိုင်မြို့နယ်ယူမောရွာနီးမှာဒီနေ့လည်းတနင်္လာနေ့ကနေနမိုင်လင်းတို့ရေးချက်လာတော့တကယ်တကယ်ဖြစ်တယ်ဒီမှာတော့မလို့သူစစ်တလာတော့ကျွန်တော်တပ်ဒီတော်တယ်မှာဒီလိုပေါ်နေသူတော့ဒီရန်တဲ့ဘက်ဖြစ်တာဒီမင်းကတပြက်ဖြစ်နေမှာဖြစ်တာတော့3ရက်လောက်ရှိတယ်ဒီနေ့တော့တဲဘက်တွေနေဖြစ်တာတော့မရှိဘူ
းလောလောဆယ်မှာ TNLA တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တပ်ဖွဲ့တွေဟာအနီးကပ်တရှိနေတာကြောင့်အချိန်မရွေးတိုက်ပွဲတွေထပ်မံဖြစ်ပွားနိုင်ကြောင်းလည်းပြောပါတယ်ဒီလ18ရက်နေ့ကလည်းရှမ်းပြည်နယ်တောင်ပိုင်းမိုင်းပြင်းမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့အကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ရှမ်းတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရက်စဲရဲပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုတင်ပြထားတယ်လို့လာမယ့်လက်ပတ်အစည်းအဝေးမှာလည်းထပ်မံတင်ပြသွားမှာဖြစ်ကြောင်း RCSS ရဲ့တာဝန်ရှိသူတဦးကပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီး RCSS SSA တောင်ပိုင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုထိခိုက်ကြဆုံးတဲ့သတင်းကိုလည်းအတိအကျမသိရပါဘူး။ဒီအပိုင်းတွေအတွင်းမှာတော့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်က KIA ကချင်နဲ့ TNLA ပလောင်တပ်ဖွဲ့တွေပါဝင်တဲ့ကျုပ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့တွဲဆုံဆွေးနွေးဖို့အတွက်ကျုပ်အစိုးရကိုယ်စားလှယ်ကနေတဆင့်ညှိနှိုင်းနေပါလေ။ထိုင်းမြန်မာနယ်စပ်အခြေစိုက် UNFC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေနဲ့ကတော့လာမယ့်ဇူလိုင်လမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်။
ကမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့အရှိတောင်အာရှဒေသတွင်း28နိုင်ငံရဲ့ဆွေးနွေးပွဲကိုအလှည့်ပေးပါရစေ။အရှိတောင်အာရှအသင်းအာဆီယံဒေသတွင်းဖိုရမ်မှာတော့ဒေသတွင်းပေါ်ပေါက်လာနိုင်တဲ့ပြည်ပခါတွေကိုကြိုတင်အသိပေးကာကွယ်နိုင်ရေးအဓိကထားဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းကလက်နက်ကိုင်ပြည်ပခါတွေနောက်ရခိုင်ဒေသဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေအပေါ်ဆွေးနွေးခဲ့ကြသလိုဒေသတွင်းနိုင်ငံတွေရဲ့ပြည်ပခါကြိုတင်အသိပေးကာကွယ်ရေးစနစ်တွေလုံနီးလုံဟန်တွေကိုလည်းဆွေးနွေးခဲ့ကြတာပါ။မတ်တန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ပေါ်ပေါက်လာနိုင်တဲ့ပြိပခါတွေကိုကြိုတင်အသိပေးခြင်းတန်တမန်ကြီးအရာကြိုတင်ကာခွယ်တဲ့နီလန်းတွေနဲ့အတွေ့အကြုံတွေကိုအရှိတောင်အရှနိုင်ငံများအသင်းအာဆီယံဒေသဆိုင်ရာဖိုရမ်အဖွဲ့ဝင်နိုင်ငံ28နိုင်ငံကကိုယ်စားလှယ်တွေကျွမ်းကျင်ပညာရှင်တွေရန်ကုန်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပြိပခါကြိုတင်အသိပေးကာခွယ်ခြင်းဆိုင်ရာရန်တရာတည်ဆောက်ထားတဲ့အကြောင်းကိုလည်းဆွေးနွေးခဲ့တာပါ။အာဆီယံဖိုရမ်မှာဥဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူဦးမင်းစောဦးကအခုလိုပြောပါတယ
်ဒီ2012ထဲကနေပြီးတော့ဒေတာတွေစုပြီးတော့ဒီ Township Conflict Indexing System ကသူတို့ဒီ South Asia အဲ့ဒါကလည်းသူတို့ဒီမြို့နယ်တစ်ခုချင်းစီမှာရှိတဲ့ဒီပြိပခအခြေအနေတူပေါ့နော် TCMS ပေါ့နော် Township Based Conflict Monitoring System ဆိုပြီးကျွန်တော်တို့ဒီဆောက်ရချက်ဒါကတော့ကျွန်တော်တို့ဒီမြို့နယ်တွေတစ်ခုချင်းစီမှာပရိပခအခြေအနေတွေဘယ်လိုရှိလဲပရိပခအခြေအနေတွေဘယ်လိုရှိလဲပြဿနာတွေကပိုကြီးနိုင်လားပြဿနာတွေပိုငယ်သွားနိုင်လားပြဿနာတွေကဘယ်ဥတီနေလဲစသဖြင့်ပေါ့နော်ဒီလိုမျိုးကျွန်တော်သုံးသပ်လို့ရတဲ့စနစ်တစ်ခုကိုကျွန်တော်တို့လည်းတည်ဆောက်တာရှိတယ်ပေါ့နော်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကလည်း presentation လုပ်တယ်မြန်မာပြည်မှာလည်းဒီလိုစနစ်မျိုးတွေကျွန်တော်လုပ်ဖို့ကြိုးစားနေဆိုတဲ့ကိစ္စအောင်လေ
မြန်မာနိုင်ငံတွင်းကလက်နက်ကင်ပရိပခတွေနောက်ရခိုင်ဒေသတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဖိုရမ်မှာဆွေးနွေးခဲ့ကြပါတယ်။ဥဆောင်ဆွေးနွေးသူတူဖြစ်တဲ့ဦးမင်းစောဦးကအခုလိုပြောပါတယ်
။ခုကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တော့ဒီအိမ်အိမ်ကြီးနိုင်ငံတွေကတော့ဒီမှာရှိတဲ့လက်နက်ကိုင်ပြည်ပခါပေါ့နော်။အခုဖြစ်နေတဲ့ဟာတွေတော့စိတ်ဝင်စားတာရှိပါတယ်။အဲနောက်တစ်ခုကဒီရခိုင်ဘက်ကဒီအခုဒီလက်နက်ကိုင်တိုက်ခိုက်မှုတွေပေါ့နော်ဒီမွတ်စလင်အုပ်စုတွေအစိုးရအုပ်စုတွေလက်နက်ကိုင်တိုက်ခိုက်မှုတွေရှိလာတဲ့အခါမှာလည်းအဲ့ဒါကိုတော့ဒီနိုင်ငံတကာလည်းအထူးသဖြင့်ဒီပတ်ဝန်းကျင်နိုင်ငံတွေနဲ့ကျွန်တော်မြန်မာနိုင်ငံနဲ့အိန္ဒိယမဟုတ်ပေမဲ့ဟိုဒီဖြစ်စဉ်တွေအရဆက်ဆက်တဲ့နိုင်ငံတွေရှိလို့မဖိလစ်ပင်းတို့ဟာမျိုးမလေးရှားတို့အင်ဒိုနီးရှားတို့သူတို့တွေရတယ်တမူးဆိုစိတ်ဝင်စားမှုတွေရှိပါတယ်အဲ့တော့ခြုံပြောရမယ့် solution တော့မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီလက်နက်ကိုင်ပြိပခါနဲ့ပတ်သက်တဲ့ကိစ္စရရကူတော့ဒီအာဆီယံနိုင်ငံကြားထဲမှာတော့ဒါစိတ်ဝင်စားမှုရှိကြပါတယ်
ဒေတာရင်းဖိုရမ်ဆွေးနွေးပွဲမှာတော့အဓိကအဖြစ်လူမှုအတိုင်းဝိုင်းနောက်လူမှုဆက်ဆံရေးကွန်ရက်တွေမီဒီယာတွေကိုအခြေခံပြီးဒေတာတွင်းမှာဖြစ်လာနိုင်ခြေရှိနေတဲ့ပြိပခတွေကိုကြိုတင်ခန့်မှန်းအသိပေးကာကွယ်တဲ့လုံနီးလုံဟန်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ထောက်လန်းရေးအချက်အလက်တွေအပေါ်အခြေခံတဲ့အကြမ်းဖက်ဝါရဇဲတိုက်ခိုက်မှုတွေကြိုတင်ကာကွယ်ရေးနဲ့ပတ်သက်လို့လည်းအနေငယ်ဆွေးနွေးခဲ့ပါတယ်။ဒေတာရင်းပြိပခကြိုတင်ကာကွယ်ရေးဆိုင်ရာစနစ်တွေကျယ်ကျယ်ပြန့်ပြန့်မရှိသေးပေမဲ့လက်တွေ့ကျင့်သုံးနေတဲ့နိုင်ငံတွေရှိနေပြီးဒီအတွေ့အကြုံတွေကိုလည်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ
်။ထိုင်းမှာ solution ရင်းဒီအားလေးဝင်နေပါတယ်သူတို့လုပ်ထားတဲ့ရှိတယ်။ထိုင်းမှာဥပမာဒီတာဒီဆောက်ဝါရှူပါလို့ပေါ့နော်ဒီတောင်ပိုင်းနဲ့ပတ်သက်ပြီးတော့လုပ်ထားတဲ့စနစ်တွေရှိတယ်။ဖိလစ်ပင်းမှာဆိုလည်းအလားတူမျိုးပေါ့နော်အဲလိုမျိုးတွေရှိတယ်။အဓိကတော့အာလီဝန်နဲ့ပတ်သက်လို့ရှိရင်တော့ဟိုကျွန်တော်တို့အာဆီယံအတွင်းမှာကတော့ဒီလောက် influence မဖြစ်သေးဘူးပေါ့နော်အာဆီယံမှာတော့ဒီ idea ကတော့ရှိနေပြီတချို့တိုင်းပြည်တွေမှာလည်းသူ့အနေနဲ့သူတော့လုပ်နေကြတော့ရှိပါတယ
်ရန်ကုန်မြို့မှာ၃ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံဖိုရမ်ကိုတော့မြန်မာဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကပူးရွေဥက္ကဋ္ဌတွေအဖြစ်ဆောင်ရွက်နေတာပါလုံခြုံရေးဆိုင်ရာထိပါးနိုင်မှုတွေကိုရှော့ချနိုင်ရေး နိုင်ငံမျိုးစုံရဲ့မတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးညှိနှိုင်းဖို့အတွက်1994ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့အာဆီယံဒေတာရင်းဖိုရမ် ERF မှာတော့အာဆီယံဖွဲ့ဝင်10နိုင်ငံအပြင်အမေရိကန်၊တရုတ်၊ကနေဒါ၊ဩစတြေးလျနောက်အာရှပစိဖိတ်ဒေတာရင်းနိုင်ငံတွေနဲ့အတူနိုင်ငံပေါင်း28နိုင်ငံတို့အဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်ပါတယ
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြပေးပါဦးမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားတိုင်းပြည်တွေနဲ့စီးပွားရေးလုပ်ငန်းတွေလှုပ်ပြီးငွေကြေးရနေတာတွေဟာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့လုပ်ပိုင်ခွင့်ကိုချိုးဖောက်တယ်ဆိုပြီးကွန်ဂရက်လွှတ်တော်ဒီမိုကရက်အမတ်200ကျော်ကဆွတ်ဆွဲလိုက်ပါတယ်။အစိုးရခေါင်းဆောင်တွေပြည်တွင်းပြည်ပတိုင်းပြည်တွေကငွေနဲ့လက်ဆောင်လက်ခံနေတာတွေကိုကန့်သတ်တဲ့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်ကိုချိုးဖောက်တယ်ဆိုပြီးတရားစွဲဆိုထားတဲ့အမှုအရင်ကလည်းနှစ်ခုရှိခဲ့ပြီးအခုနောက်ထပ်တမှုထပ်တိုးလာတာဖြစ်ပါတယ်။သမ္မတရဲ့ရှေ့နေတွေကတော့ဒီဖွဲ့စည်းပုံပါပြဋ္ဌာန်းချက်ကိုအကြီးအကျယ်လိုသလိုဆွဲပြီးအသုံးပြုနေတယ်လို့ညင်ပါတယ်။ VOA သတင်းထောက် Catherine Jepson သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပါမယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းဆောက်ရှောက်ပါမယ်ဆိုပြီးကျန်းသစ်စာချိန်ဆခဲ့ပေမဲ့အဲ့ဒီဂရီကဝတ်ကိုချိုးဖောက်နေတယ်ဆိုပြီးကွန်ဂရက်လွှတ်တော်ဒီမိုကရက်အမတ်တွေကပြောဆိုနေတာပါ Connecticut ပြည်နယ်အထက်လွှတ်တော်အမတ် Richard Blumenthal ကအခုလိုပြောပါတယ
်သူဟာပြည်ပနိုင်ငံတွေကပေးငွေတစိုးလက်ဆောင်မယူရဘူးဆိုတဲ့ပြဋ္ဌာန်းချက်အပိုက်ကိုဗျောင်ကျကျတမင်ချိုးဖောက်နေပါတယ
်ဒီပြဋ္ဌာန်းချက်အရအစိုးရခေါင်းဆောင်တွေအနေနဲ့နိုင်ငံသားတိုင်းပြည်ကပေးငွေတွေကိုရယူခြင်းနဲ့ဆိုရင်လွှတ်တော်ကသာအတီးပြုချက်ပေးရမယ်အခွင့်အာဏာရှိပါတယ်။သမ္မတထရန့်ဟာဒီကိစ္စမှာထင်သာမြင်သာမရှိဘူး၊ပွင့်လင်းမှုမရှိဘူးလို့ဒီမိုကရက်တွေကထောက်ပြနေတာပါ။အထက်လွှတ်တော်အမတ် Richard Blumenthal ကအခုလိုပြောပါတယ
်။ We cannot consent to what we don't.
ကျွန်တော်ဘာမှမသိတဲ့ကိစ္စတွေပေါ်မှာသဘောတူညီချက်မပေးနိုင်ပါဘူး။ Donald Trump လင်းဝဲလုပ်နေတဲ့ကိစ္စတွေကိုကျွန်တော်သဘောမတူနိုင်ပါဘူး။
သမရရဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေကနေအကျိုးစီးပွားပြည်ပခန့်ဖြစ်နိုင်ကြကြောင်းတရားစွဲဆိုခံရတာ၃ခုရှိနေပါတယ်။အဲ့ဒီထဲမှာဒီမိုကရက်အမတ်တွေစွဲဆိုတဲ့အမှုကအထူးရောက်ဆုံးဖြစ်နိုင်ပါတယ်။သမရရဲ့နိုင်ငံသားရေးမှုရွေးချယ်မှုအပေါ်လွှတ်တော်ရဲ့ကြီးကြပ်မှုကိုအခြေခံပြီးစွဲဆိုတဲ့အမှုဖြစ်နေပါတယ်။ညူမက္ဆီကိုပြည်နယ်ကအထက်လွှတ်တော်အမတ် Tom Udall ကအခုလိုပြောပါတယ်
။ How can we know?If President Trump is
not American people ရဲ့အကျိုးအဓိကထားတာသူကိုယ်ပိုင်ကျိုးစီးပွားကိုအဓိကထားတာဆိုတော့ကျွန်တော်တို့ဘယ်လို့သိနိုင်မှာမလဲဗျာ
အခုသမ္မတထရမ့်ကိုတရားစွဲဆိုရင်ပြင်ဆင်ပေးခဲ့တဲ့ရှေ့နေတွေကတော့ဒီကိစ္စကရိုးရိုးလေးဖြေရှင်းရမယ့်ကိစ္စဆိုပြီးပြောနေပါတယ်ဖွဲ့စည်းပုံတာဝန်ခံမှုဆိုင်ရာဥပဒေရုံးက Elizabeth Wader ကအခုလိုပြောပါတယ်
So it's not an all or nothing proposition
သူရနေတဲ့ဘာသာရေးအကျိုးအမြတ်တွေနဲ့ပတ်သက်လို့ဘာလို့ရမယ်ဆိုပြီးအဆိုပြုချက်ပေးနေတာမဟုတ်ပါဘူးသူ့အနေနဲ့ဖွဲ့စည်းပုံကိုလိုက်ကိုလိုက်နာရမယ်လွှတ်တော်ရဲ့ခွင့်ပြုချက်ယူရမယ်ဒါတွေသူဘာမှမလုပ်ခဲလို့ပ
ါဒါပေမဲ့လည်းသမ္မတထရမ့်ကတော့သူ့စီးပွားရေးလုပ်ငန်းတွေကသမ္မတတာဝန်နဲ့ဘာမှညီဆွန်းစရာမရှိဘူးဆိုပြီး Twitter လူမှုကွန်ရက်စာမျက်နှာကပြန်ရေးပါတယ်ပြည်ပကငွေကြေးရယူတဲ့ကိစ္စနဲ့တရားစွဲဆိုမှုတဲ့နောက်ထပ်ရှေ့နေတဦးဖြစ်တဲ့ Seth Barrett ကလည်းဖွဲ့စည်းပုံအခြေခံပြဋ္ဌာန်းချက်က Trump အတွက်အကျုံးမဝင်ဘူးဆိုပြီး Skype ကနေ VOA ကိုပြောပါတယ
် Doing business
နိုင်ငံခြားတိုင်းပြည်တစ်ခုဒါမှမဟုတ်နိုင်ငံခြားတိုင်းပြည်တစ်ခုပိုင်တဲ့ corporation တစ်ခုနဲ့စီးပွားရေးလုပ်တယ်ဆိုတာကဖွဲ့စည်းပုံပါနိုင်ငံခြားပေးငွေလက်ခံတဲ့လက်ဆောင်လက်ခံတဲ့ဆိုတဲ့သတ်မှတ်ချက်နဲ့အကျုံးမဝင်ပါဘူးဒါကအကြီးမားဆုံးလူသူလူဆွဲဆန္ဒမျိုးဖြစ်နေပြီးတရားလူတွေဘက်ကဒါကိုကြော်လောက်မဖြစ်နိုင်ပါဘူ
းတရားရုံးမှာဘလို့အဖြေထွက်လာမယ်ဆိုတာတော့မသိသေးပါဘူးနယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်Jerry Nadler ကခုလိုပြောပါတယ
် There's very little case law on the emoluments
ဆိုရအကြီးကဲရပြပကငွေကြေးလက်ခံလဲဆိုတဲ့အမှုနဲ့အစွဲဆိုတဲ့အမှုမျိုးကတိတ်နေပါတယ်အရင်သမရအဆက်ဆက်ကဒီကိစ္စမျိုးဖြစ်ဖို့နှိစက်ခဲ့တာမဟုတ်ပါဘူ
းဒီအမှုမှာအရေးအကြီးဆုံးကသမရရဲ့ငွေကြေးပိုင်ဆိုင်မှုဝင်ငွေနဲ့ပတ်သက်တဲ့အချက်အလက်တွေရဖို့အဓိကဆိုပြီးရှေ့နေ Seth Barrett က Skype ကခုလိုပြောပါတယ်
They're trying to get the president's tax return
သမရရဲ့ခွန်ပေးတဲ့မတန်းတွေကိုသူတို့ရအောင်ကြိုးစားကြပါလိမ့်မယ်နောက်တစ်ဆင့်ကတော့သမ္မတကိုယာရုကဖေရှားနိုင်အောင်အရေးယူဖို့ပါပဲ
အခုသမ္မတပေါ်ဆွဲဆိုတဲ့အမှုဟာအနိုင်မရခဲ့ဘူးဆိုရင်တော့မှအကျိုးဆက်တွေဒုနယ်တွေရှိလာနိုင်တဲ့တရားတော်ကိစ္စဖြစ်ကြောင်းပါခင်ဗျာ
ကိုငိမ့်ချန်းပြောပြသွားတာပါရှင်ဗီဒီယိုကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာ
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရ2019ခုနှစ်ဇွန်လ21ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်ကတော့
ကျွန်တော်မှာအလုတ်ကင်အခွင့်အလမ်းနေနေပါတယ်ဆိုတာဖြစ်နေတယ်။အဲ့တော့ကျွန်တော်ကအလုတ်ကင်ခွင့်လန်းဖို့ဖန်တီးဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်
NLT အစိုးရတက်လာရဲ့တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းရော့ပါသွားမယ်ဆိုတဲ့မျှော်လင့်ချက်တွေပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးကိုဦးကျော်စံတာကဆက်သွယ်မေးမြန်းထားတာနားဆင်ရပါမယ်။အဲဒီနောက်မှာတော့အားကစားသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့လူလူကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။မိုးရသည်မှာဖြစ်ပွားတဲ့သွေးလွန်တုတ်ကွေးရောဂါအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ရင်သွေးငယ်တွေကိုပူဖျားနာတဲ့အခါဖျားနာတဲ့ရက်အရေးအတွက်ကိုတိတိကျကျသတ်မှတ်ထားဖို့နဲ့ကိုပူဖျားနာတဲ့ရက်ရှည်ကြလာမယ်ဆိုရင်သွေးလွန်တုတ်ကွေးရောဂါအတွက်အထူးသတိထားတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
ကြာကာလတွေဖြစ်တဲ့မေလနဲ့ဇွန်လတွေဟာသလွန်တုတ်ကွေးယောဂအဖြစ်များတဲ့အချိန်ကာလတွေဖြစ်ပါတယ်။သလွန်တုတ်ကွေးယောဂဟာနှစ်နှစ်မှာတစ်ချိန်ယောဂဖြစ်ပွားမှုလို့မြင့်တက်လေရှိပြီးယခု2019ခုနှစ်မှာသလွန်တုတ်ကွေးယောဂ outbreak ဖြစ်ပွားနိုင်တယ်လို့ကြံ့ကျင်သူတွေကခန့်မှန်းထားပါတယ်။ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေမှာသလွန်တုတ်ကွေးယောဂဖြစ်မဖြစ်ကိုဂရုတစိုက်စောင့်ချက်ကြည့်ရှုဖို့လိုတယ်လို့အထူးထွေယောဂအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
။တစ်နှစ်မှာ peak season ဆိုပြီးတော့နှစ်ချိန်ရှိတယ်အခုလိုမိုးကြအချိန်เนาะမိုးကြအချိန်မှာမေဂျွန်ဇူလိုင်မှာတစ်ချက်ရှိတယ်ပြီးလို့ရှိရင်စက်တင်ဘာအောက်တိုဘာနိုဝင်ဘာလိုမျိုးမှာသူတို့က peak season ဆိုပြီးတော့ရှိတတ်တယ်အဲ့တော့နောက်တစ်ခါဒီဖြစ်ပွားမှုနှုန်းပြန်ကြည့်မယ်ဆိုရင်သူတို့ကတစ်နှစ်မှာတစ်ချိန်လောက် outbreak လို့ခေါ်တာပေါ့အဖြစ်များတယ်အဲ့တော့ဆရာတို့အခုဒီ2019ခုနှစ်ကလည်းဒီနှစ်နှစ်တစ်ခါဖြစ်တဲ့ဒီသွေးလွန်တုတ်ကွေးအဖြစ်များတဲ့နှစ်ဖြစ်နေတဲ့အတွက်ပို့ပြီးတော့ဂရုစိုက်ဖို့လိုပါတယ်
ဖုံးတွန်လဲစစ်ဆိုပြီးချင်ပေါက်ဖွားမှုရောနေအောင်စူပေါင်းဆောင်ရွက်တာတွေနဲ့ချင်ကိုက်မခံရအောင်ကြိုတင်ကာကွယ်ထားမှုတွေဟာသွေးလွန်တုတ်ကွေးယောဂါဖြစ်ပွားမှုကိုလျှော့ချတဲ့နေရာမှာထိရောက်တဲ့နည်းလမ်းတွေဖြစ်ပါတယ်။ကြိုတင်ကာကွယ်တဲ့နည်းလမ်းတွေအပြင်ရင်းနှီးငယ်လေးတွေဖျားနာတဲ့အခါမှာလည်းသွေးလွန်တုတ်ကွေးယောဂါဖြစ်နိုင်တယ်ဆိုတာကိုထည့်သွင်းစဉ်းစားထားသင့်တယ်လို့ဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
။သွေးလွန်တုတ်ကွေးမှန်သမျှအဖျားနဲ့စတယ်လို့ပဲဆရာတော်ကမှားပါမယ်။အဲ့တော့ဖျားတာဒီသွေးလွန်တုတ်ကွေးတစ်ခုတည်းရမဟုတ်ဘူး။ဖျားတဲ့အကြောင်းရင်းတွေအများကြီးရှိတဲ့အခါကျတော့ဘလို့အခြေအနေမှာကိုကသွေးလွန်တုတ်ကွေးကိုတန်တရာရှိရမလဲဆိုတာစပြီးစဉ်းစားရမှာပေါ့နော်အဲ့တော့နံပါတ်1ချက်ကတော့ယာဒီပေါ့နော်အခုဆရာတို့ပြောတဲ့ outbreak ဆိုတဲ့ season ဖြစ်နေတယ်ဒီလိုယာဒီမှာဖျားတဲ့လူမှန်သမျှဒီသွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုပြီးဆရာတို့စဉ်းစားထားရမှာပေါ့နော်အဲ့တော့နောက်တစ်ခုကတော့ဒီယာဒီမှာရိုးရိုးတုတ်ကွေးနဲ့လည်းဖျားနိုင်သေးတယ်အေးမိနာစီချောင်းဆိုးတွေလည်းရှိတယ်ရှိတဲ့အခါကျတော့ဒီနှစ်ခုကိုအစပိုင်းစဖျားတဲ့အချိန်မှာမခွဲခြားနိုင်ဘူးအခွဲကြားနိုင်ရင်လေသွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုတဲ့ဟာလေးကိုအတိလေးကိုလူတိုင်းကောင်းထဲမှာထည့်ထားဖို့လိုတယ
်။မိုးရသည့်အချိန်ကာလတွေဟာတုတ်ကွေးဖျားနာယောဂါနဲ့အေးအမိဖျားနာယောဂါတွေလည်းအဖြစ်များတဲ့အချိန်ကာလတစ်ခုဖြစ်ပါတယ်။ရင်းနှီးငယ်လေးတွေကိုပူဖျားနာလို့၃ရက်ကျော်ကြာမြင့်လာတဲ့အခါသွေးလွန်တုတ်ကွေးယောဂါဟုတ်မဟုတ်သိကြအောင်ဆက်သက်စစ်ဆေးမှုတွေပြုလုပ်ပေးဖို့လိုအပ်ပါတယ်
။ပထမတစ်ချိန်ရက်တစ်ရက်နှစ်ရက်ဖျားတာနဲ့ဆရာတို့ဒီဖျားကိုသွေးလွန်တုတ်ကွေးလားရိုးရိုးဖျားလားမခွဲခြားနိုင်ဘူး။နော်အဲ့တော့ဘယ်လိုအခြေအနေတွေမှာဆရာတို့ကစည်းကမ်းပြဖို့လိုမလဲเนาะဘယ်လိုအချိန်ဒီမှာစေးုံတင်ဖို့လိုမလဲဆိုတာသိဖို့လိုအပ်လာတယ်ပေါ့เนาะအဲ့ဒီခါကျတော့လူကလေးတယောက်ကဒီ2ရက်3ရက်လောက်ဇက်တိုက်ဖြားလာပြီဆိုရင်သွေးလွန်တုတ်ကွေးကိုတန်တရားရှိဖို့လိုတယ်သွေးလွန်တုတ်ကွေးဟုတ်မဟုတ်စစ်ဆေးဖို့လိုသွားပါတယ်ပေါ့เนาะ
ตัวเล่นตัวเกย์พี่น่ะพี่บอกขนาดยาจริงฮะเช่นคนนี้ขนาดจำไม่ได้ใช่ป่ะเลยพี่บีต้องยังการในคนนี้ด้วยมาเปลี่ยนลุคเขาเลยตัวมาเลยย้อนเนื้อจากเส้นตัวบีขนาดกรณีตัวอยู่เส้นหูเลยพี่บอกไหนมาเลยตัวเล่นตัวเกย์จังตัวเล่นเนี่ยลักษณะรีสัตว์เรียบสุดยิ่งเช่นมีเสบ้เสียงแต่กูดำมึงขยันเต้นเลยลูกเดาๆอุโมงค์จะไหนกับพี่ว่าเลยตัวเล่นตัวเกย์ดีต้องยังเนี่ยพี่บีต้องยังมีคนนี้มีนี่จะด้วยมา ตัวเล่นยังรู้เขาเลยเนาะแต่งี้ชอบเส้นตรงรู้เขาเลยตัวเล่นตัวกุยจังตัวเล่นยังพี่บีรู้แต่อันนี้ส่งโชว์ในดีพี่ในเนี่ยด้วยเสียรัวที่โพสต์ที่พี่ได้รู้ดีเสียวมาขอเตรียมบีรู้สั่งจีกูตาบุรู้บาร์เลยปนอ่ะรอแต่อันนี้เนี่ยพี่ไม่สนุกเสียรัวตัวเล่นเนี่ยคนนี้ด้วยมาที่ตัวบังจ่าเลยด้วยจังมือรู้ชิบะเลยพี่เอเมย์คลิกกันนามันยิ่งพี่เมย์เมนลัวจีเมย์เนาะแต่มาโมยเสียรัวอันนี้ขามาคอฟฟี่มั่วยังคอฟฟี่เนี่ยยัง
ยูนิวรีแอมเมสโลชีดักการกูเรตเนียมาตัวยูนิบีตัวยูนิบังยิงจับบีตัวยูนิบังยิงซานิบีสูบีโรตีอาบามเอรีเชนิมาโรจีโบเซียงเชเชนตัวบีอาบีเซียงเตียงกูตาบุลูมาที่ตัวยูแต่อันนี้กูเกินลงกูตาปีนัยมาพี่ป่ะยินดีกันเลยกูบุพยานาราตัวยูจะจำเป็นลาบีสูยินตัวนั้นตัวเกี่ยวกับเทตุนเซนซาจับบุเนตัวนั้นมีลูตันยาชีเลค่ะเซียงเซงกูมีอันซุนตัวยูกูตาบุขันยูเดนเอจาวตัวนี้เป็นบุไลดาพี่ป่ะเลยจันนอตันจ้าวะ
ညီမလူလူနဲ့ကြားမှာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်တိုင်းမှာရရှင်အခုစနေနေ့ညတိုင်းရိုက်လေးလိုင်းဆွေးနွေးကမှာဆွေးနွေးကြမယ်အကြောင်းအရာကိုပြောပြဖိတ်ခေါ်ပြရစီရှင်ရရှိမှာခင်ဗျညီမနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆရာဆာမိုဝဲအောင်စင်းနေထွက်လို့ပြောရတဲ့သူတွေပြောနေကြတယ်လို့ အမကောင်းလို့ကိုကိုကိုအဆုံးစီနေတဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆရာန်ဆာမွေးဘွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေသေးလား။ဂုံတူးတွေနဲ့အောင်တဲ့သူတွေရောအမကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မယ်လားဆိုတာကိုVOA ရဲ့အင်ဂါညတရရလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။တော်ရရှင်နေနေနဲ့ကိုယ့်ရဲ့
6954 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ဖိတ်ခေါ်ပါရရှင်ဒါပေမဲ့ခုနကပြောသွားတဲ့ဖိတ်ခေါ်သွားတဲ့ဒီဆယ်တန်းစာမေးပွဲကိစ္စမဟုတ်ဘဲနဲ့ကျူးကျော်တဲတွေဖေရှားခံရတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တဲ့အကြောင်းပြောလိုပါရရှင်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါရှင်အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်မြန်မာနိုင်ငံဟာကမ္ဘာပေါ်ကဒုက္ခသည်ဖြစ်ပေါ်လာစေမှုအများဆုံးနိုင်ငံတွေစီးရင်မှာနံပါတ်၈အဆင့်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတ်မှတ်ထားပါတယ်။ NLD အစိုးရတက်လာရင်တခြားသောပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းညှော့ပါသွားလိမ့်မယ်လို့တချို့ကမျှော်လင့်ထားတာပါ။လက်တွေ့မှာဘယ်လိုရှိနေပါသလဲ။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဦးကျော်စံသားကဆက်သွယ်မေးမြန်းထားပါတယ်ရှင်။
NLD အစိုးရတက်လာပြီးတဲ့နောက်ဒုက္ခသည်ပြဿနာဟာပေါ်ပါယောနေသွားလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ခင်ဗျာအခုအဲ့ဒီမျှော်လင့်ချက်အတိုင်းဝန်ကြီးတို့ဘက်ကဘယ်လောက်ထိဖြစ်စွမ်းပေးနိုင်ကြတယ်လို့ထင်ပါတယ်ခင်ဗျာသူတို့မဟုတ်ဖြစ်စွမ်းပေးနိုင်ဖို့အခက်အခဲတွေရှိနေသေးသလားဆိုတာအရင်ဆုံးစပြောပါခင်ဗျာ
ဒုက္ခသည်ဆိုတာကဘေးဖြစ်တဲ့လူကိုဒုက္ခသည်လို့ယူဆတာပေါ့နော်ဒုက္ခတွေဆိုတာအမျိုးမျိုးရှိတာပေါ့လူလုံးတဲ့ဘေးကြောင့်ဒုက္ခရောက်တာရှိတယ်တိုက်ပွဲချောင်ဘေးဒုက္ခတွေတွေရှိတယ်သဘောအဘေးဒုက္ခတွေရှိတယ်အဲ့တော့များတယ်နည်းတယ်ဆိုတာကတော့အဲ့ဒါကတော့များလာတယ်နည်းလာတယ်လို့တော့ပြောလို့မရဘူးကျွန်တော်တို့မှဒီကြိုက်ပွဲချောင်ဒုက္ခတွေဟောသဘောဘီဒုက္ခတွေဟောတော့ရှိနေတာပဲကျွန်တော်နိုင်ငံမှာလीသဘောဘီကတော့အရင်နဲ့ဆာလို့ရှိရင်ခက်စိတ်စိတ်နဲ့ခက်များများဖြစ်တယ်ဒါတကမ္ဘာလုံးရဲ့ဒီရာသီဥတုပြောင်းလဲခြင်းစနစ်မြန်မာနိုင်ငံရဲ့ဂေယာစနစ်ပြောင်းလဲခြင်းကြောင့်ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ဒါကတော့ကျွန်တော်ရင်ဆိုင်ရတယ်ရင်ဆိုင်တဲ့နေရာမှာကျွန်တော်တို့သဘောဘီကိုအရင်ပြောမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဟိုပို့ပြီးတော့ရင်ဆိုင်တုံ့ပြန်နိုင်စွမ်းရှိအောင်ကြိုးစားနေတယ်။နောက်ပြီးတော့ဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့အလင်းအမြန်တုံ့ပြန်တဲ့နည်းတွေနဲ့တွားရတယ်။အဲဒီမှာခက်ခဲမှုပုံစံ ဒီပြောင်းနေဒါတွေကတော့ကျူတင်ပြင်ဆင်တဲ့အပိုင်းတွေမှာပြည်သူတွေနဲ့ကျွန်တော်တို့နှိစောင့်လုပ်ပြီးတော့ပြည်သူတွေကိုပါဝင်လာအောင်ကျွန်တော်တို့ဆောင်ရွက်တယ်။ဒါပေမဲ့ကျွန်တော်တို့ဒါကိုလည်းအခုစူးစမ်းပြီးတော့စီးရင်မှန်ကောက်ယူရတော့ဘာလို့လဲဆောင်ရွက်နေတာရှိတယ်။ဟုတ်ကဲ့စီးရေးပြည်ပခါရောင်းပြည်သူခါရွာရဲလူတွေကြတော့ခင်ဗျာ။ကွန်ဖလစ်ကြီးကြောင့်ပြည်ပခါကြောင့်လူလုပ်တဲ
ကျွန်တော်ကြောင့်မှုမရှိဘဲနဲ့ဆောင်ရွက်တယ်ဆောင်ရွက်တဲ့နေရာမှာလည်းခုနပြောသလိုပဲနေမြန်တုံ့ပြန်ဆောင်ရွက်တာရှိတယ်အဓိကကတော့ကျွန်တော်ကလူတိုင်းစာထောက်ထားမှုအကူအညီပေးတယ်ပေါ့လိုအပ်တာကိုကျွန်တော်ကဖြစ်စီတယ်နောက်တစ်ခုကတော့စာထောက်ထားမှုအကူအညီကိုပေးရနေပြီးတော့ဒီဒုက္ခတွေစခန်းနေမှာကြာသွားလို့ရှိရင်တော့ကိုယ့်ရဲ့ကိုယ်ရဘူးမပြန်ခင်မှာကွန်ပျူတာတည်းရေးဆွဲလုပ်ငန်း
ဟုတ်ကဲ့ပြမေးပါဦးဗျာဟုတ်ကဲ့ခင်ဗျာအဲ့တော့စောစောကဒီသဘာဝဘေးဒဏ်ကြောင့်ဖြစ်လာရတဲ့ဒုက္ခကြောင့်ရတဲ့ဒုက္ခတွေကခက်ဆိတ်ဖြစ်လာတယ်လို့ဆိုတော့
ဟိုဟွာပေါ့နော်ကျွန်တော်တို့ကတော့ဒီတဖြည်းဖြည်းနဲ့ဒါတွေကိုနည်းမလားလို့ထင်ပေမဲ့ဟိုလုံးဝနည်းသွားပြီကျော့သွားပြီဆိုတော့လည်းသိမ့်မတွေ့ရဘူးဖြစ်နေသေးပဲဖြစ်နေသေးပဲရှိနေသေးပဲဖြစ်နေတာတော့တွေ့ရတယ်ကွာအရေးအတွက်ကတော့ပြောရတော့တော့ခက်တယ်အရေးအတွက်ကတော့ခုနကလို့နိုင်ငံရေးစီးရေးပဋိပက္ခရေကြောင့်ဘေးဒုက္ခရောက်နေတဲ့သူတွေကိုကြတော့ကွာကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက
Pavin Patate, Udin, Simakam Ubri, I Ubri, Emma, or the Gay, Jay, Demia, and Chide, General Anna, and I know who so much and Rua, Gina, Gina, Bioman, and I could you down. I mean, I can know, General, the Bawa, Billy Goloha, General Nanga, General Budget in it, the Bawa, Simakam. ကော်မတီဆိုပြီးကျွန်တော်တို့ဖွဲ့ထားအခြေအနေဒီကတမနာနေဥဆောင်ပြီးတော့အဲဒီကော်မတီမှာတဘာဝပြီးအနေနဲ့ပတ်သက်တဲ့စီမံခန့်ကိုရံပုံငွေဆိုတာအစိုးရရဲ့ဘဏ္ဍာငွေနဲ့ထည့်ဝင်ထားတဲ့ရံပုံငွေရှိတယ်အလှူရှင်တွေကပေးတဲ့ရံပုံငွေရှိတယ်အဲဒီအလှူရှင်မှာတော့နိုင်ငံတကာအလှူရှင်တွေရှိတယ်လို့ပြည်ရင်းကအလှူရှင်တွေလည်းရှိတယ်အဲဒီခုနပြောတဲ့ကျန်တဲ့ဟိုလူကြောင့်ဖြစ်တဲ့ပြိပခ ဘာဝဘေးလို့ပြောပြီးမှကျွန်တော်ကဘေးအားလုံးနဲ့ဆိုင်နေကျွန်တော်ဥပဒေထဲမှာလည်းရှိဒါပေမဲ့များဖြင့် conflict နဲ့ပတ်သက်တဲ့နေရာတွေမှာလည်းဒီနိုင်ငံတကာကနေပြီးတော့ဝင်အောက်ကူညီထောက်ပံ့တာတွေရှိတယ်အဲ့တော့တရားဝင်ကျွန်တော်တို့နိုင်ငံတနေနိုင်ငံနဲ့တနေနိုင်ငံဆက်သွယ်ပြီးတော့တရားဝင်ကူညီတဲ့အဖွဲ့တွေကိုကျွန်တော်တို့လူငွေကိုလက်ခံပြီးတော့စိတ်တရားကြောက်အောင်လုပ်ပြီးတယ်ရှင်းလင်းနေလို့ပြန်ဖို့ကျွန်တော်တို့သုံးဆွဲတဲ့ဟာတွေအဲ့လိုနည်းနဲ့လုပ်ပါတယ်ဟုတ
်တချို့နိုင်ငံတကာအဖွဲ့အစည်းတွေကအဲ့ဒီဒုက္ခသည်တွေရဲ့စခန်းကိုသူတို့သွားရောက်ခွင့်မပေးဘူးလွတ်လပ်စွာသွားလာခွင့်မပေးဘူးဆိုတော့ဤတွားတန်တွေလည်းပြပကကြားနေရပါတယ်အဲ့ဒါကိုဝန်ကြီးပါပြန်ပြောချင်ပါလဲ
ဟုတ်တယ်နဲ့ပတ်သက်လို့ရှိရင်တော့ဒီလိုရှိပါတယ်ကျွန်တော်တို့ကအဲ့လိုမျိုးကြီးပြိပင်ထားတာတော့မဟုတ်ပါဘူးဒါပေမဲ့ဟိုတချို့ area တွေပေါ့ဥပမာဖြင့်ပြီးခဲ့တဲ့ရခိုင်မှာဖြစ်ခဲ့မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စတွေမှာကြတော့လုံခြုံရေးပါဆိုအရေးကြီးတဲ့ကိစ္စတွေဖြစ်လာပါတယ်သူကပထမဆုံးဖြစ်တဲ့9 October မှာဖြစ်တဲ့ကိစ္စကလည်းဒါလုံခြုံရေးဒီဆိုရရဲ့လုံခြုံရေးကိုပါထိပါပြီးတော့ဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ရတဲ့ကိစ္စတွေဖြစ်ခဲ့တယ်ပေါ့နော်နောက်ပိုင်းမှာလည်းအဲ့ဒီနယ်မြေမှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုသတိထားရမယ့်ကိစ္စတွေလည်းဆက်ကရှိနေတာလေဖြစ်ခဲ့တယ်ပေါ့အဲ့လိုလုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်မချတဲ့အတွက်ကြောင့်ဒီတိုင်းဟိုတွားဖို့လာဖို့အတွက်ခက်ခဲတာကိုပြောတာပါဒီလိုမျိုးပြိပင်ထားတာတော့ကျွန်တော်တို့မဟုတ်ပါဘူ
းနောက်ဒီလိုစီးပတိပခါဒီ conflict ကြောင့်မြန်မာနိုင်ငံနေဆက်ပြင်ပကိုကျော်ပြီးတော့ထွက်ရတဲ့ဒေသတွေရှိပါတယ်လူတွေလည်းရှိပါတယ်အဲ့ဒီလူတွေကိုလက်ခံတဲ့နိုင်ငံတွေနဲ့ host countries တွေရဲ့သဘောထားတနင်္ဂနွေတိုင်ကတူချင်းမတူမယ်လူမျိုးစုတစ်ခုနဲ့တစ်ခုအပေါ်မှာသူတို့ထားတဲ့သဘောထားလည်းမတူဘူးဆိုတာတွေ့ရပါတယ်ဥပမာကျွန်တော်တို့အတွေ့အကြုံပြောရင်ရှမ်းပြည်ဘက်ကပဋိပက္ခကြောင့်ထိုင်းဘက်ကိုထွက်ပြေးခဲ့ကြတဲ့လူတွေကိုထိုင်းဘက်ကလုံအောင်အစည်းအမတ်မပြုဘဲထားတယ်ဒါပေမဲ့ကရင်ပြည်နယ်ဘက်ကထွက်ပြေးခဲ့ဘူးတဲ့လူတွေကြတော့သူတို့ကအစည်းအမတ်ပြုတယ်အဲ့ဒါမျိုးတွေရှိပါတယ်အဲ့ဒီကိစ္စကိုရောမြန်မာနိုင်ငံအစိုးရနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ
ဘယ်လိုလဲဆိုတော့ကျွန်တော်တို့ကလေဒီလိုရှိပါတယ်ကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေကတော့ချစ်ချီရင်းနှီးတဲ့နိုင်ငံနေနေနဲ့ပဲရပ်တည်နေတာလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရဲ့ဟိုဒီနိုင်ငံကြီးဘွာရမှာလည်းချစ်ချီရင်းနှီးဆိုတာပဲသူရှင်တွေပြီးတော့နေထိုင်နေဆိုတာလည်းရှိတယ်ရှိတဲ့ခါကျတော့ဒါကျွန်တော်တို့ဘက်ကနိုင်ငံကထွက်သွားတဲ့လူတွေဟာကျွန်တော်တို့မှာတာဝန်ရှိတာ ောင်တိန်နေရတဲ့လူတွေရဲ့အခြေအနေတွေလည်းနှိမ့်နိုင်ပြီးတော့ဆောင်ရွက်ဖို့ဆိုတာကျွန်တော်ကြိုးစားနေရပါပဲ
။အဲ့ဒီဒုက္ခတွေပြန်လာနိုင်ရေတော့ဘယ်လိုအလားအလာရှိရလဲခင်ဗျာ
။ဟုတ်ကဲ့
။တနည်းနဲ့တနည်း
အခုဆိုလို့ရှိရင်ဥမာတရုတ်ပြည်လို့ပါလို့ပဲရောက်သွားတယ်ဒီဘက်ကိုပြန်လာတယ်ဆိုရင်ပြန်လာတဲ့သူအားလုံးကိုကျွန်တော်ကနေပြီးတော့ကျွန်တော်တို့တကယ်တော့လူမှုရကယ်လေးနဲ့ပြန်လည်နေရတဲ့ဝန်ကြီးဌာနကလည်းဒါကြီးပြန်ပြီးတော့သူတော်ကြီးလာကြီးလွယ်ကူလို့ပြန်လည်လက်ခံဖို့နေရာပြန်လုထားဖို့ဒါကြီးကျွန်တော်တို့မှတာဝန်ရှိပါတယ်။အဲ့ဒီအတွက်ကျွန်တော်တို့စူးစမ်းနေတာတွေလည်းရှိတယ်စူးစမ်းနေတာတွေလည်းရှိပါတယ်။အဲ့ကျွန်တော်တို့ဘက်ကပြန်လည်လက်ခံတယ်နေရာပြန်ရချလာမယ်ဒီနေရာထဲမှာတော်ကြီးလာကြီးအစီအပြောင်းကူညီတယ်နောက်ပြီးတော့ဒီစားဆောက်ကြီးတွေကိုလက်တလုံးအနည်းဆုံးကျွန်တော်တို့ကအခုအစီအမံကြေရချင်းသူပြန်လာတဲ့လူကိုအနည်းဆုံး9စား၆ပတ်နဲ့နောက်ပိုင်းဆက်လက်ပြီးတော့ကိုနေရာကိုရောက်အောင်မတော်နိုင်သေးခင်မှာလည်းဆက်လက်၆ပတ်နဲ့စနစ်တွေလည်းရှိတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးနဲ့ကျွန်တော်ပူးပေါင်းပြီးတော့အခုကျွန်တော်ဝန်ကြီးဌာနဆောင်ရွက်နေတဲ့ကိစ္စကြီးအများကြီးရှိပါတယ်။ကျွန်တော်ဝန်ကြီးဌာနလူဝင်ရနေပါတော့ဒီလူမှုဖွဲ့စည်းရေးအများကြီးနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေတာရှိပါတယ
်။ဟုတ်ကဲ့။နောက်နိုင်ငံတကာဖွဲ့စည်းတချို့ရဲ့စီးရင်မှာမြန်မာနိုင်ငံဟာဒုက္ခသည်တွေသူတို့အခေါ် refugees တွေအများကြီးထွက်လာတဲ့နိုင်ငံစီးရင်တွေမှာတက္ကနေ30အတွင်းမှာပါနေပါတယ်ခင်ဗျာအဲ့တော့ဝန်ကြီးဘာပြောလို့ပါလဲခင်ဗျာ
အဲဒါတော့ကျွန်တော်အနေနဲ့တော့ဒါဒီဟာနဲ့ပတ်သက်လို့ဘာမှတော့မပြောလို့ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံမှာတော့အခုကဘယ်လိုလဲဆိုတော့ကျွန်တော်တို့မှာအလုတ်ကန်အခွင့်အလမ်းနေနေပါတယ်ဆိုတာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကအလုတ်ကန်ခွင့်အလမ်းပုံမှန်ဖြန့်ချိဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်အဲ့တော့ကျွန်တော်တို့အစိုးရကြီးကဒါစီမံချက်ကလေးပဲလုပ်လို့လူငယ်လူရွယ်တွေအတွက်အလုတ်ကန်အခွင့်အလမ်းတွေကိုဖြန့်ချိဖို့ဆိုတော့ထည့်ပြီးတော့စဉ်းစားပြီးတော့ဆောင်ရွက်တယ်ပေါ့နော်ဝန်ကြီးဌာနနဲ့ဝန်ကြီးဌာနနဲ့ကစီမံချက်လေးတခုဆွဲပြီးဆိုတော့ဒါဆိုရင်အလုတ်ကန်ခွင့်အလမ်းဘယ်လိုပေါ်ဆောင်နိုင်မလဲဒါမျိုးတွေပေါ့နော်ကျွန်တော်တို့အဲ့လိုမျိုးအခုကြိုးစားဆောင်ရွက်နေပါတယ်ကျွန်တော်တို့ရဲ့အစိုးရတက်တန်းကလည်းတစ်နှစ်ကြော်ယုံလေးပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါကိုအားစုံခွန်ဆိုင်ကျွန်တော်ကြိုးစားနေတယ်အလုတ်ကန်ခွင့်အလမ်းရှိရင်လူတွေကအပြင်ရောက်မသွားဘူးပေါ့နော်ဒုက္ခတွေဖြစ်မသွားအပြင်ထွက်မသွားဘူးကိုယ့်နိုင်ငံမှာကိုယ်လုံးနိုင်မယ်သွားနေတဲ့လူတွေလည်းပြန်ပြီးတော့ရောက်လာရင်အဆင်ပြေမယ်ဆိုတဲ့ညီလာအနေနဲ့တော့ကျွန်တော်ဆောင်ရွက်နေပါတယ်
နောက်တစ်ခုကဝန်ကြီးတို့အစိုးရရဲ့စီမံကိန်းထဲမှာဘယ်ခုနှစ်ကြာရင်ဒုက္ခသည်အရေးအတွက်ဟာလုံအောင်ပျောက်သွားမယ်တော်လောက်အောင်သူတို့မဟုတ်ဘယ်ခုနှစ်မှာကြာရင်ဒုက္ခသည်ပမာဏကိုဘယ်လောက်ထိချော့ချနိုင်မယ်စသဖြင့်အဲ့လိုသတ်မှတ်ထားတာလေးရှိရင်ပြပြစီခင်ဗျာ
။အော်အဲ့လိုတော့ကျွန်တော်တို့သတ်မှတ်ထားကျွန်တော်တို့ဝန်ကြီးဌာနအနေနဲ့အခုကကျွန်တော်ကလူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ပဲလေပြောတာကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ကတော့ဟိုပြန်လည်ပြီးတော့ဟိုထူထောင်ဖို့ဆိုတာလေကျွန်တော်တို့ကဒီကဲကျေဘူးပြန်လဲထူထောင်ဖို့ဒါတွေကိုပဲဆောင်ရွက်ရတာဖြစ်တယ်အဲ့ဒီလိုတော့တတ်မှတ်ထားတော့ကျွန်တော်တို့ဉာဏ်အနေနဲ့
ဝန်ကြီးတို့ဌာနဟာဒီကဲကျေရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်အဲ့တော့လူမှုအဖွဲ့အစည်းတွေရဲ့ပါဝင်ပံ့ပိုးမှုအသိမှတ်ပြုမှုရောဘယ်လောက်ရရှိပါသလဲခင်ဗျာအဲ့ဟာနဲ့ပတ်သက်လို့ကတော့ကျေနပ်မှုရှိပါရဲ့လား
တို့ကတကယ်ပဲပြည်သူတက်ကိုကြိုးရှိအောင်လုပ်မယ်နောက်ပြည်သူနဲ့တိုက်ရိုက်အကျိုးရှိမဲ့လုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်မယ်ပြည်သူဒုက္ခရောက်ရင်ဘလို့ကူညီမလဲဒါပါပဲအဲ့တော့ကျွန်တော်တို့နဲ့အတူတူပြည်သူတွေကဝိုင်းဝန်းပါဝင်တယ်လို့နိုင်ငံတကာဖွဲ့စည်းရလဲကျွန်တော်တို့တကယ်လုံနိုင်တဲ့လုံရက်တီးပေါ့နော်လုံနိုင်တဲ့လုံရက်တီးကိုဟိုအတိမတ်ပြုဖို့နဲ့ပို့ပြီးတော့လုံနိုင်အောင်ဟိုပံ့ပိုးကူညီဖို့နဲ့ကျွန်တော်တို့ရဲ့လုံရက်တီးပေါ်မှာအမြင်ရှင်းဖို့ပေါ့နော်ဒါတွေကလည်းကျွန်တော်တို့အများကြီးလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်ကျွန်တော်တို့လည်းကြိုးစားနေပါတယ
်ဟုတ်ကဲ့အခုတော့အလုံးလောက်ရှိပါရဲ့လားတန်ရန်တကာဝန်ကြီးတွေလုံရက်ကိုအတိမတ်ပြုမှု
အဲ့ရကတော့အချင်းကြီးအဖြစ်ပြက်အရရက်နဲ့အနေထားတွေပေါ်မှာမူတည်ပါတယ်နိုင်ငံတွေရဲ့လေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ဘက်ကကျွန်တော်တို့တာဝန်တော့ကျွန်တော်တို့ကြည့်အောင်ကြိုးစားနေပါတယ်လို့ကျွန်တော်အနေနဲ့ပြောချင်တာ
။ဥကျော်စံတာရဲ့မြန်မာရေးတင်သက်ချက်ကိုအခုလို့ဗုဒ္ဓဦးနဲ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတင်းနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုအားကစားသတင်းလွှာကိုနားဆင်ကြရပါမယ်။တပတ်အတွင်းထိတ်တန့်ရောက်နေတဲ့အားကစားသတင်းလွှာတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးနေပါလိမ့်ရှင်။
မင်္ဂလာပ
ပါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုတော့ရုရှားနိုင်ငံမှာစနေနေ့ကစတင်လိုက်ပါပြီ။ကမ္ဘာအကောင်းဆုံးဘောလုံးသမားရော်နယ်ဒိုက Real Madrid အသင်းကနေပြောင်းတော့မယ်ဆိုတဲ့သတင်းတွေထွက်လာနေပါတယ်။American Open ကောက်သီးပြိုင်ပွဲမှာတော့ American က Brooks Koepka နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အခုလိုတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ American Open ကောက်သီးပြိုင်ပွဲကိုတော့ Wisconsin P နဲ့ Aaron Hills မှာပြီးခဲ့တဲ့ကြာသပတေးကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်။ဒီနေ့မှာထူးခြားတာကတော့ကမ္ဘာအဆင့်ထိပ်ဆုံးမှာရှိတဲ့ကစားသမား၃ယောက်စလုံးဟာဒုတိယနေ့အပြီးမှာပြိုင်ပွဲကနေထွက်လာရပြီးတော့ပြိုင်ပွဲအပြီးမှာတော့ American က Brooks Koepka ကသတ်မှတ်ရိုက်ချက်ထက်16ချက်ရှော့ရိုက်ပြီးတော့American Open Champion ဖြစ်သွားပါတယ်။ဒါဟာ American Open ကောက်သီးပြိုင်ပွဲတက်တန်းတစ်လျှောက်မှာရိုက်ချက်အနည်းဆုံးအဖြစ်နဲ့ပူးတွဲစံချိန်တင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။2019 FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုရုရှားနိုင်ငံမှာစနေနေ့ကစတင်ဖွင့်လှစ်လိုက်ပါပြီ။အုပ်စု A မှာအင်ရှင်ရုရှား၊နယူးဇီလန်၊ပေါ်တူဂီနဲ့မက္ဆီကိုတို့ပါဝင်ပြီးတော့အုပ်စု B မှာတော့ကမ္ဘာချန်ပီယံဂျာမနီ၊ချီလီ၊ကင်မရွန်နဲ့ဩစတြေးလျတို့ပါဝင်ပါတယ်။ပထမဆုံးအဖွဲ့ပွဲနေ့ကတော့အင်ရှင်ရုရှားကနယူးဇီလန်ကို၅ဂိုးကိုမရှိနဲ့နိုင်ရသွားပြီးတော့တနင်္ဂနွေနေ့ကတော့ချီလီကကင်မရွန်ကို၅ဂိုးကိုမရှိနဲ့နိုင်ပြီးတော့ပေါ်တူဂီနဲ့မက္ဆီကိုတို့၅ဂိုးစီတည်ရဖြစ်သွားပါတယ်ခင်ဗျာ Real Madrid မှာကစားနေတဲ့ပေါ်တူဂီတိုက်စင်မိုရော်နယ်ဒိုဟာ Real ကနေပြောင်းကျင်တယ်လို့သတင်းတွေချင်းချင်းလောင်းလောင်းထွက်လာနေပါတယ်စပိန်နိုင်ငံမှာအခွန်ရှောင်နေဆိုပြီးဆွဆွဲခံနေရတာကြောင့်သူက Real ကနေပြောင်းကျင်တာလို့ပေါ်တူဂီသတင်းစာအဘိုလကဂျွန်လ16ရက်နေ့မှာဖော်ပြလိုက်ပါတယ်ရော်နယ်ဒိုဟာအသင်းပြောင်းဖို့အတွက် Real ကိုပြောဖို့ဆုံးဖြတ်ထားပြီလို့လည်းနှီးဆက်တဲ့သတင်းရက်ွက်တွေကိုကိုးကားပြီးတော့အဲ့ဒီပေါ်တူဂီသတင်းကပြောပါတယ်ရော်နယ်ဒိုဟာ2017ကနေ14အတွင်းမှာအမေရိကန်ဒေါ်လာ16တန်းခွဲအခွန်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုပြီးသွေးအာဏာပိုင်တွေကသူ့ကိုတရားစွဲထားတာပါရော်နယ်ဒိုကတော့သူ့ဘက်ကအမှားတစုံတရာမလုပ်ထားဘူးလို့ပြောပါတယ်ရုရှားမှာ Confederation ဖလားကစားဖို့ရောက်နေတဲ့ပေါ်တူဂီအသင်းရဲ့နှီးပြ Fernando Santos ကတော့ရော်နယ်ဒိုရဲ့သတင်းနဲ့ပတ်သက်ပြီးတော့မီဒီယာရင်းနဲ့သတိထားပြောဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Emerson Cristiano Obviamente que entiendo claramente la pregunta y
ဒီသတင်းနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမှာဒီသတင်းဘလောက်ခိုင်တယ်လဲဘယ်ကလာတယ်လဲဆိုတာကိုခင်ဗျားတို့သတိထားဖို့လိုပါတယ်။အခုပြတ်နေတဲ့ထဲကချို့သတင်းတွေကိုကျွန်တော်ရင်ကကြားတော့မကြားဘူးပါဘူး။ကျွန်တော်ပဲနားမကြားတာလားအဲ့ဒီလိုလည်းမဟုတ်ပါဘူး။ဒါကြောင့်မလို့ခင်ဗျားတို့အနေနဲ့ဒီကောလာဟာလာတွေဘယ်ကစရဲပြီးတော့သတင်းဘလောက်မှန်မှန်ဆိုတာကိုသတိထားကြပါ
။ရော်နယ်ဒိုအသင်းပြောင်းမယ်ဆိုတဲ့သတင်းတွေကြောင့်ဥရောပကပတ်စံတက်နိုင်တဲ့အသင်းတချို့လဲလုံးလုံးရောက်ရဖြစ်လာနေပါတယ်ဒီထဲမှာမန်ယူနဲ့ PSG ကိုရောက်မဲဆိုတဲ့သတင်းတွေအတော်လေးကိုကြဲကြဲလောင်းလောင်းထွက်လာနေပြီးတော့တချို့သတင်းတွေမှာလဲ Chelsea နဲ့ Man City တို့ကခေါ်ဖို့စိတ်ဝင်စားနေတယ်ဆိုပြီးတော့ပြောနေကြပါတယ်အသင်းကြီးတွေကသူထက်ကအလူရခေါ်မဲဆိုတဲ့အတန်တွေထွက်လာနေသလို Real ကလည်းအ ਨੇ ဆုံးကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးတန်တရာကျော်ရမှရောက်မဲဆိုတဲ့သတင်းတွေလဲထွက်လာနေပါတယ်တချို့ကြွမ်းကျင်သူတွေကတော့ Ronaldo ရဲ့အခွန်ပြဿနာကမက်ဆီထက်ဆိုးတာကြောင့်စပိန်ကနေပြောင်းဖို့တရားတော်ရှိတယ်လို့သုံးသပ်နေကြပါတယ်။ရီယိုအနေနဲ့သူ့ကိုအသင်းကနေမထွက်စေချင်တော့ဒီပြဿနာကိုခြေလျအောင်ဖြေရှင်းပေးမှရမယ့်အနေအထားရှိနေပါတယ်။ဆိုတော့ရိုနယ်ဒိုနဲ့ရီယိုတို့တကယ်ပဲလမ်းခွဲကြတော့မှာပါလား။ရိုနယ်ဒိုအနေနဲ့ဘယ်အသင်းကိုရောက်မယ်လို့ရောဘောလုံးဝါသနာရှင်တွေထင်ကြပါသလဲ။မယူကရောရိုနယ်ဒိုကိုပြန်ခေါ်တင်တယ်လို့ထင်ပါသလား။ဂျမနီမှာတော့ဘိုင်မြူနစ်အသင်းကလီယွန်မှာကစားနေတဲ့ပြင်သစ်ကအသက်22နှစ်အရွယ်ကွင်းလယ်ကစားသမားကိုရန်တင်းတော်လီဆွန်ကိုယူရို50တန်းခွဲနဲ့ဝယ်လိုက်ပါတယ်။ဘိုင်ယန်ကသူ့ကို9နှစ်စာချုပ်ချုပ်ခဲ့တာဖြစ်ပြီးတော့ဒါဟာကလပ်အသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းလည်းဖြစ်ပါတယ်။ပြင်သစ်ပထမတန်းကနွန်စ်အသင်းကလက်စတာအသင်းကိုပရီးမီးယားလိဂ်ချန်ပီယံဖြစ်အောင်လှုပ်ပေးခဲ့တဲ့အီတလီနီးပြဂလော်ရီယိုရေနီယာရီကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။နွန်စ်ကရေနီယာရီကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံဘက်မှာတော့တရုတ်ပထမအတန်းမှာကစားနေတဲ့ရှန်ဆန်းအသင်းကအင်္ဂလန်နီးပြဟောင်စဗန်ယူရန်အဲရစ်ဆန်ကိုနီးပြကနေထုတ်လိုက်ပါတယ်။အဲရစ်ဆန်ဟာရှန်ဆန်းအသင်းကို2016ဒီဇင်ဘာမှာစကင်ခဲ့ပြီးတော့စူပါလိဂ်ကိုပြန်တက်နိုင်ဖို့ကြိုးပမ်းနေတာပါ။ဒါပေမဲ့ရှစ်ပွဲသက်တိုက်အနိုင်မရတာကြောင့်ရှန်ဆန်းအသင်းကသူ့ကိုထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုနဲ့တရုတ်သမ္မတရှီကျင်းဖင်တို့ပြီးခဲ့တဲ့တစ်ပတ်ကဘေကျင်းမြို့မှာတွေ့ခဲ့ကြပါတယ်။တရုတ်သမ္မတအနေနဲ့အခုလိုအားကစားအဖွဲ့တစ်ခုရဲ့အကြီးအကဲနဲ့တွေ့တာဟာရှာရှာပါပါတွေ့တာလည်းဖြစ်ပါတယ်။ FIFA ဥက္ကဋ္ဌနဲ့တရုတ်သမ္မတတို့ဘာကြောင့်တွေ့တယ်ဆိုတာမပြောကြပေမဲ့တရုတ်နိုင်ငံဟာလာမယ့်2030ဒါမှမဟုတ် 2034 မှာကမ္ဘာဖလားအင်ရှင်ဖြစ်ဖို့ကြိုးပမ်းတဲ့အနေနဲ့အခုလိုတွေ့တာဖြစ်တယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်ခင်ဗျာ။2020ကမ္ဘာဖလားအင်ရှင်ကာတာနိုင်ငံကတော့အိန္ဒိယနိုင်ငံတွေကတန်တမာရေးဖျက်တောက်ပြီးသူတို့ကိုပိတ်ဆို့လိုက်ပေမဲ့ကမ္ဘာဖလားပြင်ဆင်ရေးကိုထိခိုက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ ကဘာဗလာပြိုင်ပွဲပြင်ဆင်ရေးကြီးကြပ်မှုကော်မတီအမှုဆောင်ဒါရိုက်တာဂန်နင်အယ်ခူအရီကလည်းဆောက်လုပ်ရေးလုပ်ငန်းတွေမှာဘာပြဿနာမှမရှိဘူးလို့ပြောပါတယ
် There is no effect
ကျွန်တော်တို့ရဲ့ကွင်းတိဆောက်ရေးလုပ်ငန်းတွေမှာအဓိကဆောက်လုပ်ရေးကော်မတီတွေနဲ့ဘာပြဿနာမှမရှိပါဘူးကွင်းတိဆောက်မှုအတွက်လိုအပ်တဲ့ပစ္စည်းတွေအားလုံးကျွန်တော်တို့စီမှာရှိပါတယ်အစိုးရနဲ့ဆက်ရွှေ့ချုပ်တာဆောက်လုပ်ရေးကော်မတီတွေအနေနဲ့လည်းတခြားနည်းလမ်းတွေကိုကြည့်နေပြီးတော့သူတို့လိုအပ်တဲ့ပစ္စည်းတွေကိုရဖို့တခြားလမ်းကြောင်းတွေလည်းရှိပါတယ်
ဘာတော့အောင်သောကုမ္ပဏီကြီးဖြစ်တဲ့ Nike ကအလုပ်ရေအတွက်1400ကိုရှော့ချသွားတော့မှာဖြစ်ပါတယ်။ဒါဟာတကမ္ဘာလုံးမှာရှိတဲ့သူတို့ရဲ့ဝန်ထမ်းတွေက200ခန်းလုံးကိုရှော့ချလိုက်တာပါ။အပြေဘတ်စကတ်ဘောနဲ့ဘောလုံးကဖက်နဲ့ဒီဇိုင်းတွေကိုထုတ်ပြီးတော့ဒီဇိုင်းဟောင်းတွေကိုဆက်မထုတ်ပဲရပ်တန့်တော့မှာဖြစ်တယ်လို့လည်းဆိုပါတယ်။ Nike ဟာ American ရဲ့ဈေးကွက် 50 ခန်းလုံးကိုထိန်းချုပ်ထားတယ်ဆိုပေမဲ့အယောင်ရအသွက်ဆုံးဖြစ်တဲ့ချင်းရဖက်နဲ့မှာတော့ Adidas က Nike ကိုမနစ်ကအသာရခဲ့ပြီးတော့ Nike ရဲ့အစုရှယ်ယာတွေလည်းကျဆင်းခဲ့ပါတယ်။ဒါကြောင့် Nike ကသူ့ရဲ့ပြိုင်ဘက် Adidas နဲ့ Under Armour တို့ကိုရှင်းနိုင်ဖို့အတွက်ဆိုပြီးတော့အခုလိုအပြောင်းလဲတွေလှုပ်လာတာဖြစ်ပါတယ်ညာ
အခုနားဆင်ကြကြရတာကတော့ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍပဲဖြစ်ပါတယ်ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပြရစီရှင်
ရရှိမှခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲတော့ပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေသိမ်းပါသလဲလာမယ့်စနေညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီး telephone number ကတော့0932385554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင်ဗျ
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင် VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရသောတာရှင်တွေနားဆင်လို့ရတိတ်တချင်တွေတောင်းယူလို့ရဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00ထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00ကနေ190လိုင်းတိုမီတာ32နဲ့50တို့ကနေဖန်ယူနိုင်စေနိုင်ကြပါလိမ့်ရှင်အခုတော့ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်မယ်ရှင
်အမေရိကန်လွတ်တော်သမိုင်းမှာအကုန်ကြအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွတ်တော်90နေရာပါဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွတ်တော်ကြီးအဖြတ်ရွေးကောက်ပွဲမှာ Republican Party ကအနိုင်ရတဲ့ပေါ်တမတ်တော်နဲ့ထွန်းကဒီနေ့ပဲဂုဏ်ယူပြောကြားလိုက်ပါတယ်ရွေးကောက်ပွဲတွေအဆုံးသတ်ချိန်မှာ American ကိုကြီးကြပ်မြင့်မြတ်အောင်လှုပ်ချင်တဲ့သူတွေက9နေရာသတင်းတူတွေနဲ့အကုန်ကြခံသုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနေရာမှမရဘူးဆိုပြီးတမတ်ထွန်းက Twitter လူမှုကွန်ရက်မှာပြောဆိုလိုက်ပါတာပါတကယ်တော့ Republican Party က4နေရာ Democrat က1နေရာအနိုင်ရခဲ့တာဖြစ်ပါတယ်ပြည်ချက်ပြည်မကြီးအဲလစ်ဘတ်ဝန်ကြီးချုပ်ထရီဇာမေးအစိုးရရဲ့ဥပဒေပြူရေးရည်မှန်းချက်တွေပါဝင်တဲ့မင်းငွတ်တရက်နဲ့ဒီကနေ့မှာပဲပါလီမန်ကိုအစဉ်လာတိုင်းဖွင့်လှစ်ပေးလိုက်ပါရယ်ဗြိတိန်အစိုးရရဲ့စီစဉ်နေတဲ့မှာတော့ပြည်ခဲ့တဲ့နှစ်တည်းလူမှုဆန္ဒခံယူဝတ်တရက်နဲ့ဆုံးဖြတ်ပြီးအခုခါဥရောပသမဂ EU တာဝန်ရှိသူတွေနဲ့ဆက်ဆက်ညှိနှိုင်းနေတဲ့ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်တော်ရေးကိစ္စရပ်တွေလည်းပါဝင်ပါရယ်ရုရှားကော်ဝေးဝန်ကြီးဆာဂေးကူရှူလက်ပါသွားတဲ့ရုရှားလေယာဉ်ဗော်တစ်ပင်လယ်ကိုဖျက်ဆီးပြန်ဆန်းနေခြင်းဒီကနေ့မြောက်အတ္တလန္တိတ်စာချုပ်ပေါ်နေတို့မာမေးတက်လီရင်ကအနိကပြန်တန်းလာပြီးဒီနောက်မှာတော့ရုရှားဆော့ရှောက်လီရင်တစ်စင်းကဂျာဝင်ပြန်တန်းတဲ့နောက်မှာတော့လီရင်ဟာအဝေးကိုပြန်ထွက်သွားတယ်လို့ရုရှားသတင်းတွေကပေါ်ပြနေကြပါတယ်။နေတို့ဖွဲ့ကတော့နိုင်ငံတကာလီပိုင်နဲ့မှလိုရိုးလို့ဆင်နေလို့တာလို့ပြောဆိုခဲ့တာပါ။ဆီးရီးယားနိုင်ငံထဲမှာအမေရိကန်ဂျက်တက်လီရင်တစ်စင်းကအင်္ဂါနေ့အစောပိုင်းမှာပြစ်ချခဲ့တဲ့ယူရန်နိုင်ငံလို့မောင်းသူမဲ့ဒုံးရင်တစ်စင်းဟာယူရန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကအသုံးပြုတဲ့ယင်တစ်စင်းဟုတ်မဟုတ်အတည်ပြုနိုင်မှုနီးစပ်နေပြီလို့အမေရိကန်ဆိုတာတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပြစ်ချလိုက်တဲ့ဒုံးရင်ကိုတော့ဆီးရီးယားမှာရှိတဲ့ယူရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့နေပြင်းထိန်းချုပ်ရေးစခန်းကထိန်းချုပ်မောင်းနှင်ခဲ့တာဖြစ်တဲ့အကြောင်းလဲအမည်မဖော်လို့ဆိုအမေရိကန်သတင်းအရင်းမြစ်တွေက VOA ကိုပြောဆိုခဲ့ကြပါတယ်။
ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒက်ဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။မနေ့ဖန်ကြတာပရင်းနေ့မနေ့ပိုင်းအစည်းအဝေးတွေနဲ့ကိုတော့လိုင်းဒိုမီတာ32.40နဲ့49တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များနဲ့တို့ကမြန်မာပြည်သူတည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.